Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ29ရက်နေ့စနေညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်ပါပါရှင်အီဂျစ်နိုင်ငံမှာအယ်ဂျာဇီရာသတင်းကြော၃ရောက်ရဲ့အမှုကိုပြန်လည်စစ်ဆေးခဲ့ပြီးတဲ့နောက်မှာထောင်ဒဏ်၃နှစ်စီချလိုက်ပါတယ်။မလေးရှားနိုင်ငံမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကအဝင်ကြီးချုပ်ယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်နဲ့အချိန်ညာပေးပါမယ်ရှင်
။ဒီကနေ့ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြေးညီတရက်ကိုအနည်းဆုံးအခကျင်းငွေ3600ကျပ်နှုန်းကိုသတ်မှတ်ပေးလိုက်ပြီဖြစ်ပါတယ်။ဒီအတွက်ဘယ်လိုကြိုးကျေးဇူးတွေရှိနိုင်မလဲ။
ဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်အလုပ်သမားဟောလာ2 year right 9 year right ကပုံမှန်လေးနေရှင်းရှင်းလေးနေတိကုန်ကြမယ်လေဒါကလည်းဒါအတားကျက်ပေါ့နော
်အပြည့်အစုံနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့ကိုတောင်းညုံတင်ဆက်မဲ့တိုင်းရဲ့လီလိုက်အစီအစဉ်နားဆင်ရမှာပါအခုအရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မုံနဲ့ကိုအောင်တို့ကကြီးညာပေးပါအောင်ရှင်
အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့အယ်ဂျာဇီရာသတင်းတောက်၃ရောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်၃နှစ်စီချခဲ့ပါတယ်။ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ကာရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေချခဲ့တာပါ။သတင်းတောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေကိုချခဲ့ပါတယ်။သူတို့၃ရောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကဆိုခဲ့ပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖမ်မီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကခေါ်ဆောင်သွားခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စာမိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဒီကနေ့ချခဲ့တဲ့ပြစ်ဒဏ်ဟာဘလို့မှယုံကြည်မရှိကြိုးကြောင်းစီလျော်မှုမရှိဘူးလို့အယ်ဂျာဇီရာသတင်းဌာနရဲ့ယာယီညွှန်ကြားရေးမှူးမူစတာဖာဆိုအူကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ Egypt ဆိုင်ရာကျွမ်းကျင်သူ Nicholas Bigot ကလည်းဒီကနေ့ Egypt မှာမြင်တွေ့ရတဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုကိုပြစ်ဒဏ်တွေကထင်ဟနေတယ်လို့ပြောဆိုခဲ့ပါတယ်။သူတို့သုံးယောက်ဟာယုံကြည်မှုကြောင့်အပြစ်ပေးခံရသူတွေဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်နိုင်ငံတကာက Egypt အပေါ်ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီအမှုကိုလွန်ခဲ့တဲ့တစ်နှစ်ကျော်စီရင်ခဲ့တော့က Peter Christie နဲ့ Mr. Fami တို့ကိုဒီထောင်ဒဏ်9နှစ်စီနဲ့ Mr. Mohammed ကိုထောင်ဒဏ်10နှစ်ချခဲ့တာပါ။ဩစတြေးလျလူမျိုး Mr. Christie ကို Australia ကိုပြန်ပို့ခဲ့ပေမဲ့ Egypt လူမျိုးနှစ်ယောက်ဖြစ်တဲ့ Mr. Fami နဲ့ Mr. Mohammed တို့ကို Egypt နိုင်ငံထဲမှာပဲအာမခံနဲ့လွှတ်ပေးထားတာဖြစ်ပါရဲ့ရှင်
။ဩဂုတ်လ18ရက်နေ့ကလူ20ရဲမင်းနဲ့တည်ဆုံခဲ့တဲ့ဘန်ကောက်မြို့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်လျာရှိသူကိုဖမ်းဆီးလိုက်နိုင်ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီသူကိုဘန်ကောက်မြို့စင်ဂျီဘုံမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုပြီးသူငှားနေထိုင်တဲ့အခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံလုံးတဲ့ပစ္စည်းကိရိယာတွေဖြစ်တဲ့စနက်တန်တွေဘောစီတွေပိုက်လုံးတွေနဲ့နိုင်ငံကူးလက်မှတ်တွေနောက်အဲ့ဒီဖန်စီခံရသူရဲ့ဓာတ်ပုံကိုထိုင်းရုံမြင့်တန်ကြားတွေကနေထုတ်လင်းပြသသွားခဲ့ပါတယ်။ဖန်စီခံရသူကအသက်28နှစ်အရွယ်တူရကီနိုင်ငံသားအဒမ်ကရာဒက်ဖြစ်တယ်လို့ရဲတွေကပြောဆိုကြောင်းဘန်ကောက်အခြေစိုက် VOA သတင်းတောက် Steve Harman ကပြောပါတယ်။ဘန်ကောက်မြို့လေကလူစီကားရာအေယာဝန်နက်ကောမှာဘုံပေါက်ကွဲတာနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။တည်ဆုံးဒဏ်ရာရသူတွေထဲမှာကဘာလက်ခီးသွားတဲ့ချို့လဲပါဝင်ပြီးတော်တော်များများလဲထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အစောပိုင်းတုန်းကတော့ထိုင်းရဲတပ်ဖွဲ့ဟာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအဓိကတန်တရာရှိသူတဦးရဲ့ပုံကြမ်းကိုထုတ်ပြန်ခဲ့ပါတယ်။အသက်ငယ်ငယ်မျက်နှာတွယ်တွယ်မုတ်ဆိတ်နဲ့မျက်မှန်ဝိုင်းတက်ထားသူရဲ့မျိုးသားရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာပါ။ CCTV လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ပုံမှာတော့နှကုံးဝင်းထဲကခုံရှီအောက်မှာကြောဘိုးအိတ်ကိုထိုးထည့်ပြီးထွက်ခွာသွားသူတယောက်ရဲ့ပုံကိုတွေ့ရပြီးသူထွက်သွားပြီးမကြာခင်မှာဘုံပေါက်ကွဲခဲ့တာပါ။တာဝန်ရှိသူတွေကတော့ဒီဘုံခွဲတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောပေမဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမယ်လို့တော့မထင်ကြောင်းပြောပါရခင်ဗျာ
။မလေးရှားနိုင်ငံမှာဝန်ကြီးချုပ်နာဂျစ်ဘရာဆက်ကိုငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြနေကြပါတယ်။အစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ်နာဂျစ်ဘရာဆက်ရဲ့ကိုပိုင်ဘဏ်စည်ရင်းတွေကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးကိုအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ BASI ကဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါ။အ ာဏာပိုင်တွေတားမြစ်ထားတဲ့ကြားကပဲအဝါရောင်တွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူထောင်ထဲချီဟာဒီကနေ့လမ်းတွေပေါ်မှာဆန္ဒပြနေကြပြီးတော့နတ်ဖန်တင်းငွေနေအထိဆက်ပြသွားကြဖို့စီစဉ်ထားကြပါတယ်ဆန္ဒပြပွဲကိုစီစဉ်ဆော်ဩထားတဲ့ဘာစီအဖွဲ့ရဲ့ website ထဲဝင်ကြည့်လို့မရအောင်အစိုးရကပိတ်ပင်ခဲ့တယ်လို့ကွာလာလမ်ပူမြို့တော်ကလွတ်လပ်ရေးရင်ပြင်မှာလူလူစုဝေးပွဲလှုပ်ခွင့်ပါမစ်ကိုလည်းမပေးခဲ့ပါဘူးဒီကနေ့စနေနေ့ဆန္ဒပြပွဲမတိုင်ခင်ကလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ဝင်ကြီးချုပ်နာဂျီဘရာဆက်ကတော့သူရရှိတဲ့ငွေတွေဟာအရှိအလေပိုင်းကပေးတဲ့လက်ဆောင်ဖြစ်တယ်လို့ပြောပြီးတော့သူ့အနေနဲ့တစုံတရာအမှားမလုပ်ပါဘူးလို့ညှင်းဆန်နေပါတယ်။အာဂရီလိုက်စားတဲ့ဆိုတော့သူ့အပေါ်ဆွဆွဲချက်တွေဟာလည်းမလေးရှားမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ညွန်ပေါင်းအစိုးရအပေါ်နိုင်ငံရေးအရာဖြက်လို့ဖြက်စီးစူးစမ်းတာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒေါ်လာတန်း900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ဘယ်တော့မှမလုပ်ခဲ့ဘူးတဲ့ဝင်ကြီးချုပ်တယောက်အပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်သင့်မသင့်စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်ခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးချုပ်ကသူ့အပေါ်စုံစမ်းစစ်ဆေးတဲ့ရှေ့နေချုပ်ကိုတာဝန်ကနေဖယ်ရှားခဲ့ပါတယ်။ 1MDB ကုမ္ပဏီရမုံဝင်နဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းမှုကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေကိုအခြေခံပြီးတော့မလေးရှားဝင်ကြီးချုပ်ရဲ့ကိုပိုင်ဗန်စင်ရင်းထဲကိုဒေါ်လာတန်း900ဝင်ခဲ့တယ်ဆိုတဲ့သတင်းကို Wall Street Journal သတင်းစာကြီးထဲမှာဇူလိုင်လကဖော်ပြခဲ့တာပါ။ Mr. Najib ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ 1MDB ကုမ္ပဏီဟာအကျွေးဒေါ်လာ17 billion တင်နေပြီးတော့အာဂရီလိုက်စားမှုစီမံခန့်ခွဲရေးဆိုင်ရာညံပြင်းမှုစတဲ့ဆွဲဆိုချက်တွေကိုရင်ဆိုင်နေရတယ်လို့အစိုးရအေဂျင်စီတော်တော်များများရဲ့စစ်ဆေးမှုကိုလည်းခံနေရပါတယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားတဲ့မိသားစုတွေပြန်လည်စုံစည်းနိုင်ရေးအစီအစဉ်ပြန်စတင်နိုင်အောင်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့မြောက်တွေ့ဆုံဖို့မြောက်ကိုရီးယားချက်ချင်းဒီအဖွဲ့ကသဘောတူလိုက်ပါတယ်။အင်ကာနေရုံကနှစ်ဖက်ကိုယ်စားလှယ်တွေကြားမြောက်နဲ့တောင်ကိုရီးယားအကြားတင်းမာလာနေတဲ့အခြေအနေကိုရှော့ချနိုင်ဖို့အတွက်စစ်တွင်းကွက်ကွက်ခဲ့တဲ့မိသားစုဝင်တွေပြန်လည်ဆုံတွေ့နိုင်ရေးကိစ္စအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအစဉ်အဆက်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြတာပါ။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဇုန်အတွင်းမှာရှိတဲ့ပန်မုံကျုံကျေးရွာမှာစက်တင်ဘာလ9ရက်နေ့ကျရင်ကွဲကွာသွားသူတွေပြန်လည်တွေ့ဆုံနိုင်ရင်ကိစ္စဆွေးနွေးဖို့ကိုရီးယားတက်ချင်ဒီအဖွဲ့ကကန့်လန့်ထားတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကမနေ့ကပြောပါရယ်လာမယ့်စက်တင်ဘာ29ရက်နေ့မှာကြာရောက်မဲ့ကောက်ရိတ်သိမ်းအားလည်းရဲ့မှာပြန်လည်တွေ့ဆုံပွဲလုပ်ဖို့သဘောတူညီမှုရရှိထားခဲ့ပါရယ်ခင်ဗျာ
UA American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟန်ဂေရီနိုင်ငံနဲ့နယ်စပ်နာအော်စတရီးယားနိုင်ငံအဝေးပြေးလမ်းပေါ်ကကုန်တင်ကားတစ်စီးထဲမှာနိုင်ငံပြောင်းနေထိုင်သူ81ယောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့တဲ့သတင်းကြောင့်သူ့အနေနဲ့တုန်လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံကဖြစ်ပုံရတဲ့တေဆုံးသူတွေနဲ့ပတ်သက်လို့လောလောဆယ်အထိ၄ယောက်ကိုဖမ်းဆီးထားတယ်လို့ဟန်ဂေရီရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးထားသူ၃ယောက်ကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့တစ်ယောက်ကတော့အာဖဂန်လူမျိုးဖြစ်ပါတယ်အဝေးပြေးလမ်းမကြီးရဲ့ဘေးမှာရပ်ထားတဲ့ကားထဲမှာတေဆုံးနေသူတွေဟာအသက်ရှူချက်တေဆုံးကုန်တာလို့ယုံကြည်ရတဲ့အကြောင်းဩစတြေးလျရဲတွေကလည်းပြောပါရယ်ဗုဒ္ဓဟူးနေ့တွေကရပ်ထားတဲ့ကုန်တင်ကားကိုရှားသာဘရီနေမှာရဲကစစ်ဆေးစင်မှာပုတ်သွိုးနေတဲ့အလောင်းတွေကိုတွေ့ခဲ့တာဖြစ်ပါရယ်အခုလိုမျိုးလူတွေအသက်ဆုံးပြီးတော့နိုင်ငံပြောင်းလာနေတဲ့သူတို့ရဲ့အခြေအနေကိုနားလည်ရမယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ကပြောပါရယ်စစ်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြားကနေပုံမကောင်းမွန်တဲ့အနာဂတ်အတွက်ထွက်ပြေးလာကြသူတွေဖြစ်တယ်ဆိုတာကိုနားလည်ပေးပြီးတော့သူတို့အသက်တွေကိုကာကွယ်ဖို့လူသားချင်းဆိုင်ရာအကူအညီပေးဖို့ဦးစားပေးဆောင်ရွက်ရမယ်လို့လည်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောခဲ့ပါတယ်။ခုလိုမျိုးနိုင်ငံပြောင်းဖို့စ조사သူတွေကိုပင်လယ်ထဲမှာဆွန့်ပစ်ထားခဲ့လေရှိတဲ့လူကုန်ကူးသူတွေကလည်းကိုယ်လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကအပြစ်တင်ပြီးတော့မြေထဲပင်လယ်ဟာမရဏထောင်ချောက်လိုဖြစ်နေတယ်လို့သူကဖော်ပြပြောဆိုခဲ့ပါတယ်ရှင်။
တောင်ဆူရန်ဆွေရအနေနဲ့ငင်းငယ်ရေးသဘောတူညီချက်ကိုအပြေဝအကောင့်ထဲမှာပေါ်ဘူးဆိုရင်ပိတ်ဆို့တန်ခတ်မှုတွေပြုလုပ်မယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကသတိပေးပြောဆိုလိုက်ပါတယ်။အစိုးရတပ်ဖွဲ့တွေနဲ့တပုံတွေကြားရရှိထားတဲ့သဘောတူညီချက်အတိုင်းလိုက်နာဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကအခုလိုတောင်းဆိုလိုက်တာပါ။ဒီပတ်စောပိုင်းကရရှိခဲ့တဲ့ငင်းငယ်ရေးသဘောတူညီချက်အရတောင်ဆူရန်သမ္မတဆယ်ဗာကီးယားဟာစစ်စင်ရေးတွေအားလုံးရဆိုင်မှုသူ့ရဲ့တက်တွေကိုဂျာတာရီနီကအမိန်ပေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်အပြစ်ခတ်လုံးဝရဆဲရမှာပါ။တပုံကောင်းဆောင် React မှာရှာတော့ဒီသဘောတူညီချက်ကိုလွန်ခဲ့တဲ့တပတ်ကျော်ကလေးကလက်မှတ်ရေးထိုးခဲ့ပေမဲ့ဒီပေါ်တန်တရားရှိတယ်လို့ပြောဆိုထားတဲ့အတွက်အပြစ်ခတ်ရဆဲရေးပြည့်ပြည့်နဲ့နိုင်တဲ့အနေအထားပေါ်စိုးရိမ်မှုတွေရှိနေပါတယ်။ အီသီယိုးပီးယားနိုင်ငံရဲ့ဂျာဝင်စစ်ဆေးမှုနဲ့လာပေါင်းအတော်ကြာဆွေးနွေးပြီးငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာအားကစားချန်ပီယံပြိုင်ပွဲတွေမှာပြေးခုံပြစ်10မျိုးပါဒက်ကက်သလွန်ပြိုင်ပွဲအတွက်အမေရိကန်က Ashley Aiden ကသူ့အရင်တင်ထားတဲ့စံချိန်ကိုဒီကနေ့ထပ်ချိုးလိုက်ပါတယ်။ဒက်ကက်သလွန် Olympic Champion လည်းဖြစ်တဲ့ Ashley Aiden ကအားကစား10မျိုးအတွက်နောက်ဆုံးဖြစ်တဲ့မီတာ1500အပြေးပြိုင်ပွဲမှာ4မိနစ်18.5စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့စုစုပေါင်းအမှတ်9045မှတ်နဲ့ကမ္ဘာချန်ပီယံစံချိန်ထပ်ပြီးတော့တင်ခဲ့တာပါလွန်ခဲ့တဲ့3နှစ်အိုလံပစ်လူရွေးပွဲတုန်းကသူတင်ခဲ့တဲ့စံချိန်ကိုထပ်ပြီးတော့ချိုးလိုက်တာဖြစ်ပါတယ်တကယ်တလွန်ပြိုင်ပွဲအတွက်ဒုတိယငွေတံဆိပ်ဆုကိုတော့ကနေဒါကဒေမီယန်ဝါနာကရရှိသွားခဲ့ပါတယ်ရှင
်စနေညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြင်ညာပေးခဲ့ရဖြစ်ပါတယ်အခုပထမအဦးဆုံးတော့နားဆင်ရမယ့်တွင်ဆောင်ပါတော့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသလုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြိုင်ညီတရက်ကိုအနည်းဆုံးအခကြေးငွေ3600ကျပ်နှုန်းသတ်မှတ်လိုက်ပြီးဖြစ်ပါတယ်အနည်းဆုံးလုပ်အားအခတရက်ဝင်သတ်မှတ်လိုက်နိုင်ပြီးဖြစ်တဲ့အတွက်အလုပ်ရှင်အလုပ်သမားကြားမကြာခဏဖြစ်ပေါ်နေတဲ့အသင်းမာမှုတွေကိုပြေလျှော့သွားနိုင်ပြီးဖြစ်ပေမဲ့လို့အလုပ်သမားတွေရဲ့ကြမ်းကျင်မှုဆိုင်ရာကုန်ထုတ်လုပ်အားအပေါ်မေးခွန်းထုတ်လာနိုင်တဲ့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့သုံးသပ်မှုတွေရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမုံကအပြည့်အစုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။အနည်းဆုံးအခကြေးငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကနေမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေအတွက်အနည်းဆုံးအခကြေးငွေကို2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။မြန်မာအလုပ်သမားတွေအတွက်တနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲတနအီကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားသတ်မှတ်ပေးလိုက်တာဖြစ်ပါတယ်။အခုလိုတရားဝင်သတ်မှတ်နိုင်ရေးတိုင်းဒေသကြီးပြည်နယ်အစိုးရအလုပ်ရှင်အလုပ်သမားတွေပူးပေါင်းပြီးတော့အခကြေးငွေဆိုင်ရာသဘောထားအကြံပြုချက်တွေကိုအချိန်ချင်းညှိနှိုင်းတိုင်ပင်ဆွေးနွေးပြီးစိန်ခေါ်မှုတွေကိုဖျက်ချော်သတ်မှတ်ပေးလိုက်နိုင်တာဖြစ်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမျိုးအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာလေလုပ်ငန်းအားလုံးတနိုင်ငံလုံးအနည်းဆုံးအခကြေးငွေဆိုတာဒါအခုမှစတာပေါ့နော်ဘာကိုဖြစ်မလဲဆိုတော့ကျွန်တော်တို့ကဒီအလုပ်ရှင်နဲ့အလုပ်သမားနဲ့ဒါလုပ်ငန်းခွင်ဆက်ဆံရေးမှာအတော့ဒါအားသာချက်ဖြစ်သွားမယ်အရင်လိုဟောလာလစာတွေကိုတိုးတောင်းပြီးတော့မှဖြစ်ပွားနေတဲ့ပြဿနာတွေဟာဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်ရောအလုပ်သမားရောဟောလာသူရရိုက်ကိုရရိုက်ကပုံမှန်နေနေရှင်းရှင်းနေနေတိကုံကြမယ်လေဒါကလည်းဒါအတာကြပေါ့နော်နောက်တကပြည်ပနိုင်ငံကနေလာပြီးတော့ကျွန်တော်တို့ညီညီမြုပ်နှံခြင်းတဲ့လူတွေနဲ့လည်းဒါမြန်မာနိုင်ငံရဲ့အနည်းဆုံးအခကြေးငွေတော့ဒီလိုရှိနေတယ်ဒီလိုကျွန်တော်ယဉ်နီးရမယ်ဆိုတော့ဘလောက်သူတို့ယဉ်နီးမြုပ်နှံရင်ပေါ့နော်သူတို့အတွက်ဒါအသင့်ပြေမလဲဆိုတော့ဒီလိုမျိုးတွေတဲ့သူတို့ရမှာပေါ့နော်ဒါနေရာတော့ဒါအားတာချက်တွေပဲလေအဓိကတော့လှုပ်ရှင်တဲ့လူသမားကြားမှာတကယ်ကိုကောင်းမွန်တဲ့လူမှုပအောင်ခြင်းတရားကိုကျွန်တော်တို့ကဒါတိဆောက်နိုင်တယ်လို့ပဲထင်တာပေါ့နော်ဒီလိုပဲဆောင်ရနိုင်ခဲ့တယ်လို့ကျွန်တော်တို့ကတော့ဒါတုံးသက်ပြောကြားလို့တာပေါ့နော
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကြေးငွေသတ်မှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ကကြိုဆိုလိုက်ပေမဲ့လို့အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုတွေနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်အလုသမားတွေရဲ့နေ့စဉ်လူမှုဘဝတွေအတွက်အကျပ်တဲတွေကဖြစ်နေပါသေးတယ်လို့မြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကပြောပါတယ
်ပထမဦးဆုံးရတဲ့ခွင့်3600ကဒီအလုသမားတွေရဲ့လူမှုစီးပွားဘဝကိုလုံလောက်တဲ့ကာဘာဖြစ်သလားလို့ဟိုသုံးသက်တဲ့အခါမှာတော့လုံလောက်တဲ့ဒီကာဘာမဖြစ်သေးပါဘူး။ဘာကြောင့်မဖြစ်သေးဘူးလဲလို့ကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင်ဒီငွေကြေးဖောင်းပွားမှုရာဂိုင်းလုံးမြင့်တက်လာတဲ့ကြံစည်ကြောင်းပါ။ဒါတစ်ခုရှိတယ်။နောက်တစ်ချက်ကဒီဝန်ထမ်းတွေရဲ့ဒီ life ပေါ့နော်သူတို့အတွက်ကိုကာဘာလုပေးရမယ့်အခြားအချက်တွေရှိပါတယ်။3600အပေါင်းဒီ transport charges တော့မဟုတ် ferry season ပေးရန်တာဝန်ရှိတဲ့ကိစ္စတွေပေါ့နော်။တချို့ဆဲယုံနေ ferry မရှိဘူး။ transport charges မပေးဘူးပေါ့နော်။အဲဒါမျိုးတွေရှိတယ်။နောက်ဒုတိယအချက်ကတော့ဒီလုပ်ငန်းဝင်မပြတ်ပြင်ညာဆက်လက်တင် जा ကွင်ပေါ့နော်အဲဒီတစ်ချက်ရှိမယ်ထပ်ဆောင်ပေးရမယ့်အရာတွေပေါ့တတိယအချက်ကတော့နှစ်စင်ပေါ့နော်ဒီနှစ်တိုးကြီးဒါထက်တွင်းတွက်ချက်ပေးဖို့တစ်ချက်ရှိမယ်နောက်စလုတ်တာအချက်ကတော့နေထိုင်မှုဒီကုန်ကြစည်းဒီကဒါလူသမားတွေအတွက်ဝန်ပြစေတယ်အဲဒီပြဿနာကိုဖြေရှင်းဖို့အတွက်ကတော့ဒီဝန်ထမ်းအင်အားတွေတိဆောက်ပေးခြင်းနဲ့ဒီလူသမားတွေရဲ့နေထိုင်မှုကုန်ကြစည်းကိုကာဘာလုတ်ပေးဖို့ပေါ့နော်ဒီလေးချက်ကိုထပ်ဆောင်ပေးနိုင်မှသာလျှင်ဒီ3600ကဒီလူသမားတွေရဲ့ဘဝကိုအထိုက်လျောက်ပေါ့နော်လုံခြုံမှုပေးနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
အလုရှင်နဲ့အလုသမားကြားမကြာခဏဆိုသလိုတပိမောက်မှုတွေနဲ့တင်းမာမှုတွေဖြစ်စေတဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကျင်းဝေးသတ်မှတ်မှုကိုအခုလိုတရားဝင်သတ်မှတ်လိုက်နိုင်တဲ့အတွက်အလုသမားတွေဘက်ကအလုသမားအခွင့်အရေးတပြေးညီရလာမှာဖြစ်ပေမဲ့လို့အလုရှင်တွေဘက်ကလည်းကုန်ထုတ်စွမ်းအားမြင့်တင်နိုင်ရေးလုပ်ငန်းဝင်တွင်ကျွမ်းကျင်လုပ်သားတွေပိုလိုလားလာမှာဖြစ်ပါတယ်။ဒါကြောင့်အလုသမားတွေဘက်ကမိမိတို့ရဲ့လုပ်ငန်းဝင်ကျွမ်းကျင်မှုစွမ်းရည်နဲ့ပို့ပြီးတော့မှစနစ်တကျထမ်းဆောင်နိုင်အောင်လှုပ်ဆောင်နိုင်မှုအတွက်အလုသမားဝန်ကြီးဌာနဘက်ကလည်းကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်လို့အလုသမားရေးရအမြဲတမ်းအတွင်းဝင်ကပြောပါတယ်အလုသမားတွေအတွက်ဒီလိုလုပ်ငန်းခွင်အတွင်းလုပ်ငန်းခွင်ကျွမ်းကျင်မှုကစိန်ခေါ်မှုတည့်ရဖြစ်လာနိုင်တယ်ဆိုတာကိုလည်းမြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဘက်ကလက်ခံပါတယ်ဒီအတွက်အလုသမားတွေလုပ်ငန်းခွင်စွမ်းဆောင်ရည်တိုးတက်လာနိုင်ရေးအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့လည်းအလုသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကအကြံပြုပါတယ်တပြည်လုံးအတိုင်းအတာနဲ့ဒီလှုပ်အားကအနည်းဆုံးအခကျင်းငွေသတ်မှတ်မှုမှာအလုသမား15ဦးအောက်လုပ်ငန်းငယ်တွေနဲ့မိသားစုတနိုင်တပိုင်လုပ်ငန်းတွေနဲ့တော့သက်ဆိုင်မှုမရှိပါဘူးလို့အနည်းဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာလုပ်ငန်းကော်မတီကကြေညာထားပါတယ်အခုသတ်မှတ်လိုက်တဲ့အနည်းဆုံးအခကျင်းငွေသတ်မှတ်မှုအပေါ်သဘောထားမှတ်ချက်ပေးလိုတာကန့်ကွက်ပြင်ဆင်လိုတာတွေကိုစောင့်ရွက်လိုတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့အခုထုတ်ပြန်လိုက်တဲ့နေ့ကနေစလို့ရက်တစ်ပတ်နှစ်ပတ်တာကာလအတွင်းသတ်မှတ်ပုံစံကိုဖြည့်ဆွက်ပြီးတော့အနည်းဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာပြည်ထောင်စုနယ်မြေကော်မတီတိုင်းဒေသကြီးပြည်နယ်ကော်မတီတွေကိုပေးပို့နိုင်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင် VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကိုတောင်းရင်ဦးကအကူအညီတင်ဆက်ထားပါတယ်ရှင
်ကိုတောင်းရင်ဦးရဲ့ကွန်ပျူတာ Windows 8ဆိုတော့ဒီ Microsoft Company ကအသစ်ထုတ်တဲ့ Windows 10 Operating System ကို upgrade လုပ်မှာမလားရှင်
လက်ရှိမှာ Windows 7နဲ့8သုံးနေတဲ့သူတွေဆိုလို့ရှိရင် Windows 10ကိုတစ်နှစ်အတွင်းမှာအခမဲ့ download ပေးလုပ်ပြီးတော့ upgrade လုပ်နိုင်မယ်ဆိုပြီးတော့သတင်းတွေမှာပြောကြပြီးမြဲကျွန်တော်အခုထိလုပ်လို့လည်းမရသေးဘူးမဆွမြတ်မွား
ကိုသားညုံက Windows 10ကို upgrade လုပ်ချင်ပါတယ်လို့ Microsoft မှာ reserve လုပ်ထားလို့လားလုပ်ထားရဆိုလို့ရှိရင်တော့ကိုအတွက်အဆင်သင့်ဖြစ်ပြီးဆိုတာနဲ့ Microsoft ကဒီကိုရဲ့ set ထဲကို operating system အသစ်ကိုထည့်ပေးပြီးတော့ကိုအကြောင်းကြားမှာလေWindows 10ကို July 29ရက်နေ့မှာတရားဝင်စထုတ်လိုက်တယ်ဆိုပေမဲ့အရင်ဆုံးစပြီးတော့ download လုပ်လို့ရတဲ့သူတွေက Windows Insider တွေလေ
ဒါဆိုလို့ရှိရင် Windows 10ကိုထွင်နေတော့ကသူတို့ဒီ Windows Insider အစီအစဉ်မှာဝင်ပါထားတဲ့သူတွေကိုအရင်ဆုံးဦးစားပေးထားတာပေါ့
Microsoft Company ရဲ့ blog post မှာလည်းပြောထားတာပဲသူတို့ရဲ့ Windows Insider တွေကိုအရင်ဦးစားပေးမယ်ပြီးလို့ရှိရင်ဒီ reserve လုပ်ထားတဲ့သူတွေရဲ့ set တွေတဲကိုအစုပ်လိုက်အခမဲ့သွင်းပေးသွားမယ်ဆိုတာလေMicrosoft ကဒီ operating system တစ်ကိုအောင်မြင်ဖို့သိက်ကိုမျှော်မှန်းထားတော့ကျွမ်းကျင်သူတွေဘက်ကဒီအားလုံးကောင်းပြီးထပ်ပြီးတော့ပြင်စရာသိမ့်မရှိတော့ဘူးဆိုမှပဲတာမန်သူတွေကိုပေးသုံးမဲ့သဘောမျိုးလို့သူ့ရဲ့ blog post မှာရေးထားတာကိုကျွန်တော်ကတော့သဘောပေါက်တာပဲအဲ့တော့ကိုသားညုံအလဲရောက်ဖို့ကတော့သတင်းပတ်ပိုင်းလဲကြာနိုင်တယ်လပိုင်းလဲကြာနိုင်မယ်တဲ့
အော်အဲ့ဒါဆိုရင်ဒီ Windows 10ထွက်ပြီးတော့24နာရီအတွင်းမှာ download လုပ်ကြသူ14သန်းရှိတယ်ဆိုတော့သူတို့ရွေးပြီးတော့ upgrade ပေးလုပ်တဲ့သူတွေပေါ့Microsoft company ဘက်ကကြီးတော့လေသူတို့ company အတွက်တိတ်ကိုအရေးကြီးတဲ့ software အသစ်ဆိုတော့တေးချာချာလုပ်တော့မှာပေါ့လေ Windows 10ကိုစသုံးနေကြသူတချို့ရဲ့တွေ့ကြုံတွေဒင်းထဲမှာဖတ်တော့တော့အရင် Windows တွေထက်တော်တော်လေးပိုကောင်းသွားတယ်ဆိုပဲဗ
ျကမ္ဘာပေါ်မှာသုံးနေကြတဲ့ဒီ PC computer အများစုက Windows operating system တွေနဲ့လက်ပတ်နေတာဆိုတော့အသစ်ထွက်တဲ့ Windows 10ကိုပြောင်းသင့်မသင့်သိကျင်ကြရတယ်လေ Wired Online Magazine ရဲ့အဆိုအရဆိုရင်Windows 10မထွက်ခင်အထိကို Microsoft ရဲ့ဒီ Windows Operating System တွေကိုသုံးနေကြတဲ့ကွန်ပျူတာပေါင်းကဒီကမ္ဘာလုံးမှာ 1.5 ဘီလီယံရှိတယ်တဲ့
Windows 10 upgrade လုပ်ဖို့စိတ်ကူးရှိနေသူတွေအနေနဲ့အရင်ဆုံးကိုယ့်ရဲ့ကွန်ပျူတာက Operating System တစ်ကို upgrade လုပ်နိုင်တဲ့လိုအပ်ချက်တွေရှိမရှိသိဖို့ရည်ကြည့်ရဗျ 32-bit Operating System အတွက် RAM Memory က 1GB အနည်းဆုံးလိုမယ် 64-bit ဆိုလို့ရှိရင် 2GB လိုပါတယ်Hard disk space ဆိုရင်လေ 32-bit အတွက် 16GB နဲ့ 64-bit အတွက် 20GB လိုပါလိမ့်မယ
်။ Windows 10ကဒီအရင် operating system တွေနဲ့မတူတာ Microsoft ရဲ့ဒီ desktop computer တွေရော tablet computer တွေရော mobile phone တွေမှာရောအားလုံးမှာတူတူသုံးလို့ရမှာပါ။စထွင်တဲ့ကိုကလည်းဒီလက်ကင် phone တွေ tablet computer တွေမှာသုံးနိုင်အောင်အဓိကရည်ရွယ်တာပါ။အဲဒါကြောင့်ဒီ Windows 10ထည့်ထားတဲ့ computer ပေါ်မှာကိုလုပ်နေတဲ့အလုပ်ကိုလမ်းသွားနေတော့လက်ကင်ဖုန်းပေါ်ကနေပြီးတော့ဆက်လုပ်နိုင်မယ် Windows 10အတွက်ထွင်ထားတဲ့ application တွေဆိုရင်လေကိုယ့်ရဲ့ဆက်ကဘာပဲဖြစ်နေနေသုံးလို့ရမှာပါ smartphone အတွက် app တို့ tablet အတွက် app တို့ဆိုပြီးတော့ကွဲနေတော့မှာမဟုတ်ဘူးလေ
ဥပမာဒီလမ်းသွားနေရင်ね mobile phone ထဲမှာကစားနေတဲ့ Angry Bird game ကိုအိမ်ပြန်ရောက်တဲ့ခါမှာအိမ်က desktop computer ပေါ်မှာဒါမှမဟုတ် tablet computer ပေါ်မှာဆက်ပြီးတော့ကစားနိုင်ကြမယ် နောက်ပြီးဒီ Windows 10ထည့်ထားတဲ့ Smart လက်ကင်ဖုန်းကို Monitor နဲ့ဆက်လိုက်လို့ရှိရင်အဲ့ဒီ Monitor ကို PC Computer လိုမျိုးသုံးလို့ရသွားမှာပါ။
တော်တော်လေးအသစ်ထူးသွားတယ်လို့အမှတ်ပေးခံရတာကတော့ Internet Browser ပဲ။ Internet Explorer မဟုတ်တော့ဘူး။နာမည်သစ်က Edge တဲ့ Projects Button ဆိုပြီးတော့မှဒီနာမည်ဝက်ပေးပြီးထွင်ခဲ့တဲ့ Browser သစ်လေ။ Internet Website တွေဝင်ကြည့်လို့ရှိရင်ပို့ပြီးတော့မြန်သွားတယ်။ပို့ပြီးတော့လည်းလုံခြုံအောင်လုပ်ထားတယ်တဲ့။အထူးဆုံးကတော့ဒီ web page စာမျက်နှာတစ်ခုခုပေါ်မှာကိုရေးချင်မှတ်ချင်တဲ့အပိုင်းနေရာမှာရေးမှတ်လို့ရတယ်။အဲ့လိုမျိုးမှတ်ထားတာကိုလည်းသူများတွေနဲ့ဝေးမြလို့ရပါတယ်
။အတန်းနဲ့ခိုင်းလို့ရတဲ့ container ကလည်းအခုဒီ Windows 10မှာထူးခြားပါတယ်။ Apple phone တွေမှာပါတဲ့ Siri နဲ့သဘောတရားအတူတူပါပဲ။ Internet browser ကိုဖွင့်လိုက်ပါလို့ email အသစ်ရေးဖို့ပြင်ပေးပါလို့ဘယ်နေ့မှာဘာလို့ဆရာရှိတယ်သတိပေးပါလို့နောက်လေးစာတစ်ခုခုရှာပေးပါလို့ဆိုတာတွေကိုကိုက container ကိုစကားတန်နဲ့ခိုင်းလို့ရပြီလေဗျ။
Windows Phone တွေမှာအရင်တည်းကဒီ feature ကပါပေမဲ့အခုတော့ Windows 10 Desktop Computer သုံးတဲ့သူတွေလည်း container ကိုခိုင်းလို့ရသွားတာပါ။နောက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့လည်းအခု Operating System အသစ်မှာ Microsoft ကတော်တော်လေးအားထုတ်ထားတာကို computer ကျွမ်းကျင်တဲ့သူတွေအသိအမှတ်ပြုကြပါရစေ။ PC computer တွေအတွက်ကိုအဓိကစိုးရိမ်စရာတစ်ချက်ကဒီ computer internet လုံခြုံရေးပိုင်းမလား။အဲကြောင့်အခု Windows 10မှာတော့ computer သုံးတဲ့သူတွေကိုအရင်တော့လိုမျိုးဒီ password တွေလက်ွေရရတယ်မကဘူး။ကိုယ့်ရဲ့မျက်နှာအမူအရာကိုမှတ်ထားပြီးတော့ကိုယ်သေးကြရဲဆိုတော့မှကွန်ပျူတာပေးသုံးတာမျိုးအရေးကြီးတဲ့ application တွေပေးသုံးတာမျိုး Windows Hello ဆိုပြီးတော့လုံခြုံရေးလုပ်ထားတယ်လေ
Microsoft ကသူ့ရဲ့ဒီ Windows software တွေအတွက် update တွေလုပ်ပေးနေတဲ့နေရာမှာလည်းအခုဒီ Windows 10အတွက်ကအရင် OS တွေထက်ဒီနှစ်ကြာတဲ့အထိ support ပေးဖို့ကတိပြုထားတယ်ဗျ feature အသစ်တွေကို update လုပ်တဲ့ mainstream support ကို2020 October အထိပေးထားတယ်နောက်ဒီလုံခြုံရေးနဲ့ဆိုင်တဲ့ security update တွေလုပ်တဲ့ extended support ဆိုလို့ရှိရင်2025 October အထိပေးထားမှာလေမဆုပြတ်မုံရဲ့
PC computer သုံးနေကြတဲ့ gamer တွေအတွက်ကိုလည်း Windows 10ရဲ့အားသာချက်တွေအများကြီးရှိတယ်တဲ့ IT ဆောင်မတွေမှာသုံးသက်ကြတဲ့အတိုင်းဆိုရင်ဒီ game ကစားတဲ့အခါမှာပို့ပြီးတော့အသက်ဝင်တဲ့ Xbox One game set ကို Windows 10 twin ထားတဲ့ set တိုင်းနဲ့ Wi-Fi ချိတ်ပြီးတော့ဆက်သွယ်လို့ရသွားမှာဆိုတော့ Xbox One game set နဲ့ကစားနေတဲ့ game တခုကို desktop ပေါ်မှာပဲဖြစ်ဖြစ် laptop ပေါ်မှာပဲဖြစ်ဖြစ်ဒီ tablet computer နဲ့ပဲဖြစ်ဖြစ်ဆက်ပြီးတော့ကစားလို့ရမှာပါ။နောက် Xbox One game set အတွက်ထုတ်ထားတဲ့ဒီ controller တွေကိုလည်း Windows 10တက်ထားတဲ့ PC မှာသုံးလို့ရမယ်တဲ့ကိုသားညုံကြီး
Microsoft ကုမ္ပဏီကြေညာထားတဲ့အတိုင်းဆိုရင်တော့ Windows 10က Windows ရဲ့နောက်ဆုံး version operating system ဖြစ်တော့မှာဆိုတော့နာမည်ကောင်းကြံခဲ့အောင်ဗက်ပေါင်းစုံကနေလုပ်ထားတယ်ပေါ့ဗျာ
Windows 10မှာအားသာချက်တွေရှိတဲ့တစ်ချိန်တည်းမှာပဲ hardware တွေလည်းရှိနေတာကိုတော့ Forbes magazine ရဲ့ IT ဆောင်းပါးရှင် Gordon Gelly က upgrade လုပ်သင့်မသင့်ဆိုတဲ့သူ့ရဲ့ဆောင်းပါးမှာရှင်းပြထားပါတယ်ဒီစောစောတုန်းကပြောခဲ့တဲ့လိုမျိုးအသုံးဝင်တဲ့ feature အသစ်တွေပါတယ်လို့ပဲ Windows operating system အသစ်က update အသစ်တွေကိုအလိုလိုလုပ်ပြီးတော့တချို့ computer တွေနဲ့အမကိုက်ဖဲနဲ့ကမောက်ကမဒုက္ခရောက်နိုင်တယ်ဆိုတာကိုလည်းအရင်ဖြစ်ခဲ့မှုတဲ့ဥပမာတွေနဲ့သူကထောက်ပြပါတယ
် October လနဲ့ကြာလို့ရှင်တော့ Windows 10နဲ့ပတ်သက်တဲ့ major update ကိုလုပ်ပါမယ်လို့ Microsoft ကကတိပေးထားတော့အဲ့ဒီအထိစောင့်ရင်ပိုကောင်းပါလေလို့သူကအကြံပေးတယ်ဗျ
Windows 10ကို upgrade လုပ်လိုက်လို့မကြိုက်ဘူးဆိုလို့ရှိရင်လည်းရက်30အတွင်းမှာအရင်သုံးနေတဲ့7နဲ့8တို့ကိုပြန်ပြီးတော့ပြောင်းလို့ရပါတယ်။တခုပဲသိထားဖို့က Microsoft ကအခမဲ့ upgrade ပေးလုပ်နေတဲ့အချိန်ကျော်သွားလို့ရှိရင်တော့ Windows 10 Home အတွက်ကို $120 software ပို့ပေးရမှာဖြစ်ပြီးတော့ Windows 10 Pro အတွက်ကတော့ $200 ပေးရမှာဖြစ်ပါရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောကြမြအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုတော့မညညွန်လင်းတင်ဆက်တဲ့မတူတာလေးတွေအလဲပါ online ပေါ်ကကုန်ပစ္စည်းတွေကိုမာယူဝယ်နိုင်တဲ့ online shopping အပေါ်မတူတဲ့သဘောထားအမြင်ကို Golden Lex Media ကမညညွန်လင်းရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင
်မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတနေ့တဲ့တနေ့လူသုံးများလာပြီဖြစ်တဲ့ internet ကစင်စည်းဝယ်ကြတဲ့ online shopping အကြောင်းမတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်။ online shopping ဆိုရဲ internet ကိုအသုံးပြုပြီးလူမှုရေးကွန်ရက်စာမျက်နှာတွေ online ရောက်တဲ့ website တွေကနေတစ်ဆင့်အယောင်းဝယ်လုပ်ကြတဲ့စီးပွားရေးကလွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးမြန်မာနိုင်ငံမှာတဖြည်းဖြည်းခေတ်စားလာခဲ့ပါတယ်။ဒါပေမဲ့လည်းငွေကြေးလိမ်လည်တဲ့ပြဿနာတွေပစ္စည်းဝင်ရောက်တဲ့ပြဿနာတွေပစ္စည်းတင်ပို့တဲ့ရက်ချိန်မမှန်ကန်တဲ့ပြဿနာတွေပစ္စည်းတင်ပို့လိုက်တဲ့အခါကျတော့မှမယူတော့ပဲငင်းဆူလိုက်တာတွေစတဲ့ပြဿနာပေါင်းစုံနဲ့တော့ online shopping စီးပွားရေးလောကကတည်ငြိမ်မှုတော့မရှိသေးပါဘူး။လုံးလုံးစင်မြန်မာနိုင်ငံမှာတော့ online shopping ကိုနိုင်ငံသားကတည်သွင်းလာတဲ့အဝတ်အထည်အလှကုန်အမျိုးသားအမျိုးသမီးအသုံးဆောင်စီးအမျိုးမျိုးနဲ့အိမ်အသုံးဆောင်တွေကိုရောင်းဝယ်ကြတဲ့အပြင်မြန်မာနိုင်ငံမှာကိုယ်ပိုင်ထုတ်လုပ်တဲ့ပစ္စည်းတွေကိုလည်းအရောင်းဝယ်ပြုလုပ်ကြပါတယ်။ဒီလိုတဖြည်းဖြည်းလူသိများခေတ်စားလာတဲ့ online shopping ပေါ်သဘောထားတွေကတော့အမျိုးမျိုးပါပဲ။
online shopping ni nga la lo kaung ma le ma ame tacho yi ja le aman ni bo kwa facebook bo ma mien le bo dilo tu tin na la yu ame hma lai de kha ja yin pong dai thwat la la yi le shi ye tacho ja lo alo pong dai ma phut da yi le shi ye ba no ame aku online shop ma aku nem le chi ni ya sa na li a la yi pisi so no hma ma le ha a taw su lo le kaung ma le အင်းတခြားဟာကြတော့တိတ်အဲဘောနောမစစ်တာကြီးများတယ်မလိုက်တဲ့ခါဟုတ်ဒါမဲ့အိမ်အရောက်လာပို့ပြရတော့ကောင်းပါတယ်မပို့သွားစရာလည်းမလိုတော့ဘို့ဟုတ်ကိုလိုချင်တာကိုဓာတ်ပုံလေးကြည့်ပြီးဖုန်းလေးချက်ဆက်လိုက်တာနဲ့အိမ်ကိုအရောက်လာပို့ပြရဆိုတာကောင်းပါတယ်ဟုတ
်အခုနောက်ပိုင်း online shopping တွေအရင်များလာတယ်ရန်ကုန်မှာလည်းနောက်ပိုင်းဘောနောအရင်များလာတယ်အဲ့ဒီအတွက်ကောင်းတယ်လို့တော့ထင်တယ်အဲ့ဒါလည်းဆိုတော့အခုနောက်ပိုင်းလည်းလူငယ်တွေကအပြင်တိတ်မထွက်ဖြစ်တော့ဘူးလေ online ပဲသုံးပြစ်နေကြတာများတော့သူတို့တော့ဝယ်စရာကြီးပါပေါ့နော်သူတို့အနေနဲ့လည်းလွယ်လွယ်ကူကူလည်းဝယ်လို့ရတယ်အိမ်နိုင်ငံကလည်းပို့ပေးတဲ့ service တွေလည်းရှိလာတယ်ဆိုတော့လေကျွန်တော်အနေနဲ့တော့ကောင်းတယ်လို့ထင်တယ်ရှင
်ဟုတ်ကောင်းပါတယ် online shopping ကျွန်တော်တို့လူငယ်တွေအတွက်ကကြတော့ online ကအဓိကလို့ဖြစ်နေရအောင်အများနဲ့ဘယ်နဲ့မိုးလင်းလိုက် online နဲ့ကြည့်နေတော့ online မှာဘယ်လိုအများနဲ့ကြောင်းညာနေလူတိတော့များတာပေါ့နော်အများနဲ့ကျွန်တော်တို့ဆိုလည်းအဲ့လိုမျိုးရှေးရှေးသွားဖို့တော့မရှိဘူးခင်ဗျာအဲ့လိုအရင်ကြည့်လိုက်ရင်တိတ်ပြီးတော့ professional မကြဘူးလို့ကျွန်တော်ခံစားရလို့ပေါ့နော်အဲလည်းကျွန်တော်တို့နောက်ပိုင်းတော့လည်းခဏလောက်တော့ကောင်းပါတယ်ဟုတ်ခဏလောက်ကြိုးတော့
online shopping နေများလာတာကောင်းပါတယ်ဘာလို့လဲဆိုတော့တချို့ဟိုလူတွေဆိုရင်ဟိုဟာပေါ့အပြင်မှာ shopping ထွက်ဖို့အချိန်တိတ်မပေးနိုင်ဘူးအဲ့ခါကျတော့ဒီ online shopping တွေကိုပဲအဓိကအားထားနေရတဲ့ customer တွေအများကြီးရှိတယ်။ညီမလည်းတွေ့ဘူးလေ။ချိုးချိုးစံကွာလို့ plaza တို့ပေါ့ဒီ market တွေမှာ shop ပတ်ကြည့်ပြီးတော့အကြိုက်မတွေ့ရရည်လေးရှိရလေ။အချိန်ကုန်ပြီးတော့ပေါ့နော်။အခုဒီ online မှာဆိုရင်တို့ဖွင့်ကြည့်လိုက်တယ် browse လုပ်ကြည့်လိုက်တယ်။အာကျွန်တော်တို့တက်တဲ့ PC တွေ့တယ်။ခဏရွာွာပေါ့မှားလိုက်တယ်အချိန်လည်းမပေးရဘူးပေါ့နော်။တခုပဲရှိရတို့ dread risk ကပါလဲဆိုတော့ဒီပုံထဲမှာပြရတာနဲ့ရတာနဲ့တူမတူပေါ့နော်အဲ့ဒါတော့လေဟိုတစ်ခါတစ်ခါလောက်ဝယ်ကြည့်ရင်ဒီဆိုင်ရဲ့အခြေအနေကိုသိရတာလေအဲလို့ဆိုတော့ဟို customer နဲ့ကြည့်ရင် online shopping ကနေဈေးပဲတာအများကြီး effective ဖြစ်တယ်ဈေးကတော့ဒါသူရှင်းကြည့်ရတာလေကိုကြိုက်မှခုမှာပေါ့နော်ဟုတ်တယ်မလားဟောပါဘာအဓိက quality ဒီဆိုင်ရဲ့ပစ္စည်းအနေထားဒါကတော့ပထမဆုံးနဲ့စမ်းမှာနောက်တစ်ခါလို့အဆင်ပြေစမ်းနောက်တစ်ခါထပ်မှာပေါ့နော်ဟို online shopping နဲ့များလာတော့ customer တွေကောင်းတယ်ညီမတို့အတွက်လည်းကောင်းပါတယ်ဘာလို့ကောင်းလဲဆိုတော့ကြိုက်မဲ့တွေများလာတာ
online shopping ပေါ်လာတာတခုကောင်းတယ်ညီမတို့အလှပြင်သမားတွေကြားတချို့ဟာကညီမတို့ကိုယ်တိုင်ကမသိသူတို့တွေကြော်ညာမှအမတို့တည်တချို့ဟာကတော့လိန်နာပေါ့လိန်တဲ့ဟာတွေပေါ်လာတော့တကယ်တုံးတဲ့လူရှိရပါတော့တိတဲ့လူကြတော့တိတ်ပြီးတော့ဟိုကမဖြစ်ဘူးဩဒါသူလိန်နေတာပဲငါတို့ဒါမမှားတော့ဘူးလို့ပြောတယ်တချို့ကောင်မလေးကောင်လေးကပါသွားတာရှိတယ်ဆိုတော့ဂျားချမယ်ဆိုရင်တော့အလတ်ပြင်ဆိုင်နေအတွက်ကောင်းတယ်တမန်လူတွေတိတ်မကောင်းဘူးထင်တာပ
ါမြန်မာနိုင်ငံရဲ့ online shopping လောကမှာအယောင်ရဆုံးကတော့ထိုင်းနိုင်ငံကအဓိကတင်သွင်းထားတဲ့အသားဖြူဈေးနဲ့အစီကျဈေးတွေပဲဖြစ်ပါတယ်နိုင်ငံတော်တော်များများမှာတော့ online shopping လုပ်တဲ့အခါကိုယ်ဝယ်တဲ့ပစ္စည်းစိတ်တိုင်းမကျရင်သတ်မှတ်ထားတဲ့ရက်အတွင်းပြန်ပေးပြီးငွေပြန်အမ်းလို့ရပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒီစနစ်လုံးဝမရှိသေးပါဘူးငွေချေစနစ်ကလည်းနေဝေးကဝယ်မယ်ဆိုရင်ဗန်ထဲကိုပစ္စည်းကိုငွေအရင်ကြိုလွှဲပေးလိုက်ရပြီးတမျိုးရဲဆိုရင်တော့ပစ္စည်းလာပို့တဲ့အချိန်ကြမှာငွေချေကြတာများပါတယ်
online shopping ဆိုတာတကယ်တော့ internet ကိုအခြေခံပြီးတော့အယောင်ဝယ်လုပ်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာကြတော့ internet ကနှေးလုံးအားကြီးတော့ဒီ online ပေါ်မှာတင်ထားတဲ့ပစ္စည်းတွေကိုရောင်းချင်ဝယ်ချင်တဲ့အခါနောက်ဆုံးတော့လေရောင်းတဲ့နေရာကိုသွားပြီးတော့ဆက်သွယ်မေးမြန်းပြီးတော့ဝယ်ချရတာလေမတူတာလေးတွေလို့ပဲပြောရမှာပါရှင်သွားနေတယ်မှာ
မိုင်းငြိုလင်းတင်ဆက်တဲ့မတူတာလေးတွေအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရချမ်းမသာရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်အထိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့58တို့အပြင် line length meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညွန့်အောင်တင်ဆက်မယ့်တိုက်ရိုက်လေးလိုင်းအစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးပါပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့မဲဆန္ဒရှင်စီးရင်ဆိုတဲ့ကိစ္စဖြစ်ပါတယ်မဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့ဒီပနာမသူတို့ဒီမဲဆန္ဒရှင်စီးရင်ထုတ်ပြန်မှုမှာအတော်လေးအမှားယွင်းပါတယ်ဆိုပြီးတော့ဝေဖန်မှုတွေတော့ကြုံပါလေဒီအမှားယွင်းပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းဒီအမှားယွင်းတွေပြင်ဆင်ကြဖို့ဆိုပြီးတော့တိုက်တွန်းလိုပဲတက်ဆိုင်ရာပါတီတွေကလည်းသူရဲ့ဒီထောက်ခံတဲ့ပြည်သူတွေကိုဒီမဲဆန္ဒရှင်စီရင်မှန်ကြည့်တို့ဆိုပြီးတော့တိုက်တွန်းမှုတွေရှိပါတယ်အဲ့တော့တချို့အပြင်းစင်တွေတော့လုတ်ခဲ့ပါတယ်အဲ့တော့ဒီအချိန်တွေကဘယ်လောက်ထိတိုးတက်မှုရှိလာပြီလဲနောက်တစ်ချက်ကတော့ဒီမဲဆန္ဒရှင်စီရင်ကိစ္စဟာလာမယ့်ဒီရွေးကောက်ပွဲအချိန်ဒီပုံမှာရောဘယ်လောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပေါင်းစနေပြီးဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုရဲအောင်ပါကိုရဲအောင်ကတော့ဒီ Serenity Initiative ဒီငင်းအီရှေ့ဆောင်လို့ခေါ်တဲ့ဒီရွေးကောက်ပွဲပညာပေးအဖွဲ့စည်းကဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာသမားကိုတာလွန်ဆောင်ထက်ဖြစ်ပါတယ်ကိုတာလွန်ဆောင်ထက်ကောကိုရဲအောင်ကောနှစ်ယောက်လုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်ရင်ဆုံးတော့ကိုတာလွန်ကိုယင်မေးချင်ပါတယ်ခင်ဗျသတင်းသမားလည်းဖြစ်တဲ့အခါကျတော့ကိုတာလွန်ကြားပါလားခင်ဗျ
โอเคจ้าว่าเลย
ครับโอเคกูตาลุนซาวเนี่ยคุณน่ะจนပြောသလိုပဲแมสนาရှင်စီရင်မှားယွင်းမှုတွေเนี่ยပတ်သက်ပြီးတော့ပြီးခဲ့တဲ့တလားနှစ်လောက်အတွင်းမှာတော်လှန်ရေးရွာဖြစ်ခဲ့ပါတယ်အဲ့တော့ပြင်မှုစင်ဖို့လဲကော်မရှင်ဘက်ကရောတက်ဆိုင်နိုင်ငံရေးပါတီတွေကရောတိုက်တွန်းမှုတွေရှိပါတယ်လူတွေကရောဘယ်လောက်ထိစိတ်ဝင်တစားနဲ့ပြင်နိုင်စင်နိုင်ပြီလဲအခြေအနေကတိုးတက်လာတာဘယ်လိုတွေ့ရပါလဲ
အခုလောလောဆယ်ပါเนาะအခုလောလောဆယ်ဟိုနောက်ဆုံးទីထားတာကတော့ဒီကော်မရှင်ဘက်ကနေပြီးတော့ဒီမှတ်ပုံတင်ပေါ့နော်မှတ်ပုံတင်ရှိလို့ရှိရင်နောက်ပြီးတော့ရက်ကွက်အုပ်ချုပ်ရေးမှုကထောက်ခံလို့ရှိလို့ရှိရင်လဲသိလို့ရမယ်ဆိုပြီးတော့သူကစပြီးတော့ဟိုကရှင်းပြပြထုတ်တယ်ပေါ့နော်ရှင်းပြပြထုတ်ပြီးတော့အဲ့ဒါမျိုးလည်းရက်ကွက်ထဲမှာစပြီးလိုက်လို့တယ်ပေါ့အဲ့ဒီမှာအားနည်းချက်ကြီးရှိတယ်ဗျာအဲ့ဒါဘာလဲဆိုတော့ဟိုတနည်းအားဖြင့်ဒီတင်ငန်းမျိုးမှာတင်ငန်းမျိုးမှာဒီဟိုပေါ့ဟိုလဲသိဖို့တက်ပေါ့နော်ဟိုလဲဆန္ဒရှင်အချင်းမှာမပါပါနဲ့လေမပါတဲ့သူကိုသူကဒီဆိုင်ရည်လိုက်ဝင်တယ်ဆိုင်ရည်ကပါလဲဆိုတော့ဒီကပုံစံသုံးကကြီးတယ်နော်လဲဆန္ဒရှင်အာရုပ်ောက်ဘက်မှာမဲပြီးဟိုပေါ့ရှောက်လာဖြည့်ခိုင်းတာပေါ့နော်အဲ့လိုရှောက်လာဖြည့်ခိုင်းတာကိုသူကဒီရက်ကွက်ထောက်ခံချက်ဒီပိုင်းမဟုတ်တော့ဘူးသူတို့ဒီဟိုရက်ကွက်ထဲမှာဟိုနေတဲ့လူမှန်မများတော့သူကလိုက်ပြီးတာပေါ့အမေရိကန်တော့အဲ့ဒါကန့်သက်ချက်ကြီးရှိတယ်ရပောင်း180အထက်မနေဟိုဒီနေထိုင်ရမယ်သူရဲ့အဲ့လိုကန့်သက်ချက်ကြီးပေါ့နော်သူရဲ့ကန့်သက်ချက် rules and regulations ရှိတယ်အဲ့နဲ့အခုကအဲ့လိုမဟုတ်တော့ဘူးသူတို့ကဒီလိုမျိုးဒီပုံစံသုံးကကြီးပေါ့နော်လဲသေးသေးတောင်းနဲ့အဲရှောက်လာရူပေါ်ပေါ်လောလောကိုလိုက်ဝင်တယ်ပေါ့နော်ဒါအားနည်းချက်တစ်ခုပါပဲဗျာအခုဒါနောက်ဆုံးကျွန်တော်တို့တိထားတဲ့ချက်လား
ခုနကကိုတာလွန်ပြောရဆိုရင်မဲဆီနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်ထားတာတွေရှော့ပြီးလိုက်တယ်အလွယ်တကူပဲသူတို့စင်းနေပြင်နိုင်မှုတက်စူးစားဆိုတော့ဒါမဲဆီထမ်းမှုတွေရောဖြစ်မလာနိုင်ဘူးလားဒီတိုင်းဆိုရင်
အဲအဲ့ဒါကြောင့်မပြောတာပေါ့အခုကအများကြီးဖြစ်လာနိုင်တယ်အခုအရင်တော့ကျွန်တော်တို့ကစိုးရင်ကကြိုတင်နေလို့စိုးရင်ကအခုကကြိုတင်နေမဟုတ်တော့ဘူးလူတယောက်ကမတ်ပုံရှင်ရှိလို့ရှိရင်ရက်ကွက်ထောက်ခံချက်ဆိုတာလည်းတကယ်တော့ဟိုရက်ကွက်လူကြီးတွေပေါင်းပြီးလုပ်လို့ရတယ်လေအဲ့တော့ rules and regulation တွေတည်တည်ချာချာမလုပ်ထားလို့ရှိလို့ရှိရင်အခုသူတို့လုပ်နေတဲ့ပုံစံနဲ့ဆိုလို့ရှိရင်ကြိုတင်မဲ့ထက်ပို့ပြီးတော့တောက်ဆရာကောင်းတဲ့ကျွန်မပြောတဲ့ဟိုလူတယောက်ကဒီမျိုးနဲ့မှလည်းမဲပေးလိုက်ဟိုမျိုးနဲ့မှလည်းသူရက်ကွက်လူကြီးတွေပေါင်းပြီးတော့မဲပေးတာကြီးအများကြီးလုပ်လို့ရတယ်အဲ့တော့လက်အချိန်ကြီးပြလို့ရတာပေါ့နော်အဲ့လိုမျိုးအားနည်းချက်တွေရရှိလာတယ်ကြာ
လူတွေရဲ့မက်ဆင်းဒီမက်ဆနာရှင်စီရင်မှန်ကန်မှုနဲ့ပတ်သက်လို့တော်များများကတော့လှုံ့ဆော်နေပါတယ်ဒါသွားပြီးတော့ကြည့်ကြဖို့ပြင်ကြဖို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲခင်ဗျအ
ဲကျွန်တော်တို့ဒီဘလောက်တော့လူတွေကစိတ်ဝင်စားဘူးကြာဒါပေမဲ့စိတ်ဝင်စားတဲ့လူကလည်းစိတ်ဝင်စားတယ်ဒါပေမဲ့စိတ်ဝင်စားတဲ့လူကဘယ်လိုလူမျိုးစိတ်ဝင်စားလဲဆိုတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်တဲ့လူကစိတ်ဝင်စားတယ်အဓိကဟိုပေါ့နော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဲမဲလုံလန်စားတို့တူကိုလုတ်ကိုလုတ်နေတဲ့လူတွေကတော့တော်တော်များများစိတ်စိတ်ဝင်စားကြအောင်။ဟိုအဲ့တော့ဟိုရက်ကွက်တစ်ခုမှဟိုခမိုင်းကြီးပြောလို့ရှိလို့ရှင်။ တကယ်စိတ်ဝင်စားတာ15ရက်တိုင်းလုံးလောက်ပဲခုမဲစင်းကိုကြည့်စိတ်ဝင်စားတယ်ကျွန်တော်လူကစိတ်ဝင်စားဘူးကွာ
အသေးချာသွားပြီးတော့ကိုယ်စီရင်ပြင်ဖို့အတွက်ကြိုးစားတာခုနကကိုကပြောလို့ပုံစံသုံးလို့ပေါ့သွားပြီးတော့ဖြည့်တဲ့လူတွေရောများလားအဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုရှိတွေ့ရလဲ
အဲ့ဒါနဲ့ပတ်သက်လို့လည်းလေတချို့ဟိုပါပေါ့ဟိုရန်ကုန်မြို့မှာတော့အဲ့လိုမျိုးတောင်းတာရှိတယ်ဒါပေမဲ့နယ်ပြင်မှာကျတော့အဲ့လိုသွားတောင်းလို့ရှိရင်ပြဿနာတက်တာကြီးအများကြီးပဲအထူးသဖြင့်တော့ဟိုပါပေါ့နော်ဟိုနယ်ပြင်မှာဘာဖြစ်လဲဆိုတော့နယ်ဆိုတာကတော့တချို့ဒီကြီးရွာတွေပေါ့နော်ကြီးရွာတွေမှာသူကလဲဆန်တာရှိရင်ပုံစံသုံးကကြီးတောင်းဖို့ဆိုလို့ရှိရင်အဲ့ဒီအဲ့ဆန္ဒရှင်ပုံစံသုံးကကြီးကိုဒီသက်ဆိုင်ရာရက်ကောက်အုပ်ချုပ်ရေးမှူးလုံးမှာတောင်းရမယ်။တောင်းရမှာသူတို့ကဖောင်ထုတ်ပြီးမယ်ဟိုကဖြစ်မယ်။အခုကအဲ့လိုမဟုတ်ဘူးရက်ကောက်အုပ်ချုပ်ရေးမှူးတွေကလာတောင်းလို့ရှိရင်လည်းခင်ဗျားတို့ဒီမှာပုံစံသုံးကကြီးဆိုင်ရက်တော့ကျွန်တော်မှရှိရဲ။အဲ့တော့ခင်ဗျားတို့ခင်ဗျားတို့မိတူဘူး။ခင်ဗျားတို့ခင်ဗျားတို့ပြန်မိတူဘူးပြီးကျွန်တော်လာတင်ဆိုပြီးတော့ဒါကမူရင်းဆိုင်ရာခင်ဗျားတို့ကျွန်တော်ပေးလို့မရဘူးနော်။ကျွန်တော်တို့ကလည်းရက်ကောက်ပွဲကော်မရှင်ကသက်ဆိုင်ပေးထားတာမရှိဘူး။အဲ့တော့ကျွန်တော်တို့ကလည်းကိုယ်စိတ်ကိုစားပြီးလုပ်နေရတာ။အားကြောင့်မို့ပုံစံသုံးကကြီးကိုအော်ကျွန်တော်တို့ဖြစ်ချင်လို့ရှိရင်ကျွန်တော်ကတော့မိတူကူးဆိုပြီးပြောလိုက်တယ်အဲ့တော့ရွာလေးမှာပါဖြစ်လဲဆိုတော့လက်ဖြစ်မိရလည်းမရှိဘူးနောက်ပြီးမိတူဆက်ကလည်းမရှိဘူးအဲ့တော့ပုံစံသုံးကကြီးဖြစ်ချင်တဲ့လူတွေကတော်တော်ပြဿနာတက်အဲ့ဒါကြီးရွာကြီးတော်တော်များများမှဖြစ်နေအဲ့ဒါနောက်ဆုံးကျွန်တော်တို့တည်ထားတဲ့သတင်းချက်ပါဗျာ
ကျွန်တော်တည်ထားတော့ကဒီကော်မရှင်ရုံးခွဲတွေကမြို့နယ်အစင်တီသူတို့ဖွဲ့ထားပါတယ်အဲ့တော့ဒီကိစ္စအုပ်ချုပ်ရေးမှုရုံးတွေပဲလုပ်နေတော့လားကော်မရှင်ရုံးခွဲတွေကတော့မလုပ်ဘူးလား
အဲအဲ့လားလေသူပြောခက်တယ်ဟိုလူနဲ့ဒီလူနဲ့ပုတ်နေကြတာဗျာတချို့ကလည်းရက်ကွက်အုပ်ချုပ်မှုသွားရင်ကော်မရှင်ရောသွားကော်မရှင်ရောလည်းအဲ့လိုရက်ကွက်အုပ်ချုပ်မှုရောသွားစသည်ဖြစ်ပေါ်တော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ဘောလီဘောပုတ်နေတယ်များတယ်ဗျာအဲ့တော့အဲ့ကြားထဲမှာမင်းဆန္ဒရှင်အဲလဲပေးနေတဲ့သူတွေကဘာလို့လို့လောကမှာမသိပဲနဲ့နောက်ဆုံးစိတ်ပြတ်ပြီးတော့ဟိုလဲပေးဖို့တောင်မှစိတ်ပြတ်သွားတဲ့သူတွေလည်းအများကြီးပဲကို
ဟုတ်ကဲ့ကိုတော်လုံးဆောင်တဲ့လေးလိုက်မှမှခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုရဲအောင်ကိုဖိတ်ခေါ်ချင်ပါတယ်ကိုရဲအောင်ကြားပါလားခင်ဗျာ
โอเค
ကိုရဲအောင်ကတော့ဒီ Serenity Initiative မြန်မာလူတော့ငင်းအေးရှေ့ဆောင်ခေါ်ပါတယ်ဒီမဲဆန္ဒပညာပေးအဖွဲ့အစည်းဖြစ်ပါတယ်ကိုရဲအောင်အခုကိုရဲအောင်တို့အဖွဲ့အစည်းအနေနဲ့ကောဒီမဲဆန္ဒရှင်စင်းရင်မှန်ကန်ရေးပေါ့ဒါနဲ့ပတ်သက်လို့လုပ်နေတာလေးကျွန်တော်ယင်သိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့ဒီ Serenity Initiative ပေါ့เนาะ TSI နေနဲ့မဲဆန္ဒရှင်ဒီစရင်ဖြည့်သွင်းခြင်းပေါ့လုပ်ငန်းမှာကျွန်တော်တို့ဒီကဆိုလို့ရှိရင်ကျွန်တော်တို့က Pilot Project ဆိုပြီးစလုပ်ခဲ့ကြပါအဲ့ဒါကရန်ကုန်တိုင်းအလုံးမျိုးနယ်ရဲ့ဒီချင်းကြီးနယ်ဒီချင်းမျိုးနယ်ရဲ့ချင်းကြီးနယ်ရဲ့ဒီနာမျိုးနယ်မှာပေါ့နော်အဲ့ဒီမှာစပြီးတော့ကျွန်တော်တို့အခွဲကဟိုနိုင်ငံတကာဒီ NGO တခုဖြစ်တဲ့ IFS ဆိုင်ကျွန်တော်တို့ IFS ရဲ့ UEC ရဲ့ပူးပေါင်းပြီးတော့ဒီပညာပေးမှုတွေကိုတောင်းပန်နေတော့မှာကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့ဒီလိုလုပ်ခဲ့ပြီးတော့ဒီမဲဆင်းတွေလာရောက်စစ်ဖို့ပေါ့နော်အမားပြင်စင်နာတွေမဲဆင်းမပိုင်ရင်ချက်ဖြည့်ကြတယ်လုပ်ဖို့ဆိုတဲ့ကျွန်တော်ပညာပေးမှုတွေလုပ်ခဲ့ပါတယ်ဟုတ်ဒီနေ့တည်းမှာလဲကျွန်တော်တို့ဒီမဲဆင်းတွေဒီကတ်တဲ့အခါမှာသူအပိုင်းနဲ့အပိုင်းနဲ့ဒီကတ်တဲ့အခါမှာကျွန်တော်တို့ဒီအခွဲအနေနဲ့ကတော့ရန်ကုန်တိုင်းထဲမှာရှိတဲ့တချို့မျိုးတွေဟာဒီပညာပေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့မဲဆင်းသွားကြည့်ကြဖို့ပေါ့နော်ဆော်အိုးကြီးလုပ်ငန်းတွေကိုကျွန်တော်လုပ်ခဲ့ပါတယ်။နောက်ကျွန်တော်တို့အခွဲနဲ့ဒီမီလီဆိုတဲ့ဒီငွေနိုင်ငံဒီမတန်ဆန်းအခွဲနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟာဒီလှုပ်ဆော်ရေးကြီးသူတွေလာကြည့်ဖို့ဆိုတဲ့လှုပ်ဆော်ရေးအခွဲကိုလည်းကျွန်တော်တို့ထုတ်ဝေပြီးတော့သက်ဆိုင်ရာကော်မရှင်ရုံတိုင်းမှာရှိတဲ့ကော်မရှင်အပီးပီးကိုနောက်ဆုံးပြီးရက်ွက်ကော်မရှင်အဆင့်ကြီးကိုကျွန်တော်အဲ့ဒီခွေတွေကိုကျွန်တော်ဖြန့်ချိပေးခဲ့ပါလေ
ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကကိုရဲအောင်ကိုအခုလိုမဲဆန္ဒရှင်စီးရင်မှန်ကန်အောင်ပြုစုဖို့ကိစ္စအခုလိုလုပ်တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဒေသဆိုင်ရာပြည်ပြည်မြို့နယ်အဆင့်ပြည်ပြည်သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကတော့ဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ဆောင်ရွက်တဲ့အခါမှာပူးပေါင်းဆောင်ရွက်မှုတွေဒီနေ့ကတော့သူအချင်းချင်းညွှန်ကြားထားတဲ့အတွက်ဘောဆောင်ရုပ်တို့အပြည့်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကကိုတာလွန်ဆောင်ထဲနဲ့ပြောတဲ့အခါမှာခုနကသူကြုံရတဲ့အခြေအနေလေးတွေပေါ့နော်သတင်းတောက်တောက်နေနဲ့မြင်ရတဲ့အခြေအနေလေးတွေပြောပါတယ်ခင်ဗျာသူပြစ်ကတော့ဒီဟိုဒီဒီစီမင်းတွေကိုတော်လေးရှော့ပေါ့ပေါ့လှုပ်လိုက်တဲ့ခါကျတော့မဲဆန္ဒရှင်စီးရင်ထပ်မာလို့နောက်တစ်ခုကတချို့နေရာတွေမှာတာဝန်ခံပြီးလုံးမဲ့လူမရှိတာလို့ဒီအခြေအနေရောဘယ်လိုရှိပါလဲကိုရအောင်တို့ဒါတွေရောမြင်ပါလားတွေ့ပါလားဟယ်လိုကိုရအောင်ကြားပါလားခင်ဗျာအကူရအောင်ဖုန်းလိုင်းကြပါပါလေကျွန်တော်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့ပဲကျွန်တော်တို့ဒီရန်ကုန် view ရုံတောင်ငံဒေါခင်ဆိုးဝင်းကနေပြီးတော့ဒီပြောင်းစုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဦးတင်ရေးကိုတွေ့ဆုံမေးမြန်းထားတာရှိပါတယ်ခင်ဗျာဒီ challenge နဲ့ပတ်သက်ပြီးတော့မဆုမွေဖွင့်ပြပါအောင
်အဲ့တော့အခုဖြစ်တော်တဲ့မဲဆင်းကဘာလဲဆိုတဲ့အခါကျတော့ဒါအခြေခံမဲဆင်းပါအခြေခံမဲဆင်းကဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ2020မှာလည်းပဲမဲဆင်းမမှန်တဲ့တကြောင်ပြဿနာလေးပြင်မှုရှိတယ်။2012မှာလည်းပဲကျွန်တော်ကရွေးကောက်ပွဲပြင်ကြင်ကြမယ်အလုပ်မယ်ဆိုတော့ကြင်ညာတဲ့ကွာဖွင့်တော့မှကျွန်တော်ရေးလိုက်ပါတယ်။ပါတီများဟာ Mimi, Messana, Shimia, Messima, Paye, Bubon Soja, Valu, you know, you get by. Those are the Yakova Nija, Messima, who's a better, Mibu Shavare. I do not know, the town sang out the Yijibare. Yet the Yijigaja, Dilubia, the Nashara, Mitchell, Pima Kajima, Dibia, the Nale, Chito, and Magal Musuro, not Chagale, Genoa, Utu Yungu, Tahora Agonia, General Mudu Geno, a commission let him, my level, Messi. I mean, in a shiny lures or doing a pigeon or balloons or chicken missing comes or young who a bow and body, young who a chin, kachima, donia, genoa, or pilot project lule by. Though you are Emma, don't the pinna by my, the Nanga Lugian or Golibar. Gobino margin or dinner town and Sangarama, leading in a quicker labor. The Brahadojin quicker lady were better than a little way. Mare, so I see my jiba. เออเป็นญาณนึงเนี่ยลาจิเลยสรแล้วลาจิตา30ตัวอย่างนึงใช่ป่ะเออตลอดเลยเว้ยไอ้อ่ะทีๆๆขึ้นลาได้ครั้งเจอเนาะสมมุติว่าง้าเสียอย่างนึงเราลาจิป่ะเออมาลาเนี่ยเลยเว้ยเจอจิได้ครั้งเจอคุณน่ะเปล่าตัวเว้ยติกก็โหสารุมมาล่ะพอมาสารินะซามาสารุนะซาเนี่ยนัตตะเนี่ยซามาตะเนี่ยซาเนี่ยอสัชิดิเปล่าแต่ก็สารุมมาล่ะใช่ป่ะเอ๊ะนอกจากว่ามาเลยสร ကိုကျွန်တော်တို့ကွန်ပျူတာနဲ့တွေ့နာအောင်ဟိုအနာချလွှဲတာပေါ့မောင်းမောင်းလို့ပြောလိုက်ခါဟိုရိုက်တယ်လို့မောင်းအောင်လို့ချချလို့ရိုက်လိုက်တာတွေ့ရှိပါတယ်ဆိုတော့ခါကျအဲ့ဒါနေဖြစ်ပြီးတော့ကျွန်တော်အများကြီးပဲဝေဖန်တာပေါ့လေအလုံးစက်တိပါ30ရာနှုန်းနေ80ရာနှုန်းမှားတယ်ကျွန်တော်လည်းပြောပါတယ်ကောင်းပါပြီဥပဒေကကျွန်တော်တို့ကပြည့်စုံရမယ်ကအမယ်ပြီးပါ30ရာနှုန်းမှားတယ်ပြီးဆိုတော့ဒီတာမပြ တယ်မဆန်နာရှိ6သိန်းရှိတယ်လာကြည့်တာ2သိန်းရောလာကြည့်တယ်အဲတတိ30%ရှိတယ်ပြင်ထားတာတွေအလုံးပေါ်7300လောက်ရှိတယ်ဆိုတော့ကျွန်တော်အဲ့လောက်လက်ခံမများပါဘူးဗျာလို့ကျွန်တော်ကတော့ဒါတော့ဟိုလွတ်တော်လည်းမီးတော့လွတ်တော်လည်းကျဒီတန်နဲ့ပြန်မှုပါတယ်
ဒါကတော့ဒီပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကနေပြီးတော့ကျွန်တော်တို့ view မြန်မာပိုင်းနဲ့တွေ့ဆုံမိန့်ဖမ်းကမှပြောသွားတာပါသူကတော့ဒီမဲဆန္ဒရှင်စီရင်အမှားယွင်းနေဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ပြန်ရှင်းပါလေဒါအပြင်အမှားယွင်းနေရဆိုပြီးတော့ဝေဖန်ကြတဲ့30ခန်းတုန်းနဲ့80ခန်းတုန်းပြောကြတယ်ဒါပေမဲ့ဂေလက်တွေ့သူစစ်ကြည့်တဲ့ခါကျတော့အဲ့လောက်မရှိပါဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာကိုရဲအောင်ဒါနဲ့ပတ်သက်လို့ဘာများပြောလို့ပါလဲကိုရဲအောင်ကြားပါလားမသိ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟု
တ်ဟာတော့ဖြစ်ပါတယ်ခင်ဗျာတကယ်တမ်းပြောမယ်ဆိုရင်တော့အဲ့တော့အများကြီးတော့အမှားယွင်းမရှိပြင်မဲ့ဒါပေမဲ့အမှားယွင်းရာဂိုင်းနှုံးကတော့လေများတော့များပါတယ်ခင်ဗျားများတော့များပါတယ်ဆိုတဲ့နေရာမှာအဓိကအားဖြင့်ကတော့ကျွန်တော်တို့ဗာဒီတွေ့ရလဲဆိုလို့ရှိရင်နမေဒီဟိုပြုတ်ကျန်ခဲ့တာဒီကျွန်တော်တို့အများကြီးတွေ့ရပါတယ်နောက်တစ်ခုကမွေးပကိရစ်တွေပေါ့လေနောက်တချို့တွေဆိုဒီမှာမရှိတဲ့လူတွေတွေ့ရပါတယ်နောက်တစ်ခုကဒီအမှားယွင်းရာဂိုင်းနှုံးကိုကျွန်တော်ကြည့်တဲ့အခါမှာလေလာကြည့်တဲ့လူရဲ့ပတ်စနစ်ပုံမှာမူတည်ပြီးတော့ကျွန်တော်တွက်ချက်ရပါမှာဒါပေမဲ့အဓိကအားဖြင့်တော့အခုကျွန်တော်တို့လာကြည့်တဲ့လူတွေကကျွန်တော်ရာဂိုင်းနှုံးအပြင်ဆိုလို့ရှိရင်ကျွန်တော်တို့က20ရာဂိုင်းနှုံးအောက်မှာပဲကျွန်တော်တို့ရှိနေပါလေလာရောက်စစ်ဆေးတဲ့လူတွေကအဲ့တော့လာရောက်စစ်ဆေးတဲ့လူတွေက20ရာဂိုင်းနှုံးလောက်မှာဒီလိုအမားတွေတွေ့ကြတယ်ပြင်ဆင်ကြတာရှိတဲ့အခါမှာလာမကြည့်တဲ့လူတွေရဲ့အမားတွေကတော့ဘယ်လောက်ရှိလဲဆိုတာကိုတော့ကျွန်တော်တို့ဆရာဆန်းစစ်ဖို့တော့လိုလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုရဲအောင်ဒီအခုလို့ဒီမဲဆန္ဒရှင်စီရင်တဲ့ပတ်သက်လို့လူတွေခုနကကုသလုံလည်းပြောပါတယ်လူစိတ်ဝင်စားမှုနည်းတာကဒီပေါ်မှာယူကောက်ဘယ်ကော်မရှင်ကိုပဲအပြစ်ပေါ်ရမလားတန်းသားဒီဝင်ပြိုင်မဲ့နိုင်ငံပါတီကိုပဲပြစ်တင်ရမလားကိုယ်တိုင်မဲဆန္ဒရှင်တွေကိုပဲအပြစ်ပြောရမလားဘယ်သူကပို့ပြီးတော့တာဝန်ရှိပါလဲ
ဟုတ်ကဲ့ပါကျွန်တော်ဒါနဲ့ဟိုအဓိကပေါ့နော်ဒီတာဝန်ရှိမှုအပိုင်းနဲ့ပြောရမယ်ဆိုရင်တော့ဗျာတကယ်တမ်းကျတော့ပြည်သူတွေတာဝန်ရှိတာကတော့ပြည်သူတွေဟာဒီရုပ်ောက်ဝဲမှာကျွန်တော်တို့ဟာဒီမဲဆင်းမှာမဲအသက်ကြီးတဲ့သူ့ရဲ့သတ်မှတ်တဲ့အခွင့်အရေးလို့ရှိရင်မဲသွားပြီးဖို့အတွက်ပဲကျွန်တော်တာဝန်ရှိပါတယ်တကယ်တမ်းဆိုမယ်ဆိုရင်ဒီမဲဆန္ဒရှင်စီရင်ကိုမှန်မှန်တကယ်ပြုလုပ်ဖို့အတွက်ကအဓိကတာဝန်ရှိတာကတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ပါပါ။ဒါကပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းလေအဓိကလုပ်ငန်းလေဖြစ်ပါလေ။ဒီမင်းစင်းကကျွန်တော်တို့ကဒီ2015မှာဒီရွေးကောက်ပွဲကကျွန်တော်ပြုလုပ်ပေးရမှာဖြစ်တဲ့အတွက်ဒီထက်ပိုစောပြီးတော့မင်းစင်းတွေကိုတိကျကြပြုလုပ်လေကျွန်တော်တို့အချိန်ယူလုပ်ခဲ့လို့ရပါတယ်။ကျွန်တော်ဆန်းဆက်တော့မှကျွန်တော်တို့ကောက်ခဲ့သေးတာပဲ။ဒါပေမဲ့ဒီကျွန်တော်တို့အနေနဲ့ဒါဟုတ်တဲ့အဖြစ်ပြောနေလို့လေထိုင်နေလို့လေဒီစီးရင်ကအမှန်ကန်တော့မှမဟုတ်တဲ့အတွက်ဒီပုံမှာကတော့ဒီလိုဖြစ်လာတဲ့အခါမှာအဓိကအားဖြင့်တော့ပြည်သူတွေကိုတာဝန်လွှဲမချပဲနဲ့ကျွန်တော်ရွေးကောက်ပွဲကော်မရှင်ရဲ့သက်ဆိုင်ရာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့နောက်ကဒေသနယ်အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့နောက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဒါကိုပူးပေါင်းပြီးတော့ကျွန်တော်တို့ဒါကိုဘယ်လိုလုပ်အမှန်ဆုံးဖြစ်အောင်ကျွန်တော်တို့ပြင်မလဲဆိုတာကိုတော့ဆိုပူးပေါင်းပြီးတော့ကျွန်တော်ချက်စူးစမ်းတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ချက်ကအခုပြင်ဆင်ဖို့အတွက်စူးစမ်းတဲ့အခါမှာလှုပ်လာတဲ့အခါမှာဝေဖန်မှုတော်များဖြစ်လာတဲ့အခါမှာခုနကကျွန်တော် မိခဲ့ပါတယ်ကုသလွန်ပြောတဲ့အထက်မှာတချို့ဒီစီမီစီကနေရော့ရဲနဲ့လှုပ်လာတယ်နောက်တစ်ခါတချို့ကတောင်းမခံမနဲ့ရှောင်လာတယ်အဲ့တော့အခုပြင်ဆင်ရေးကိစ္စတွေမှာကောအဲ့လိုမျိုးအခြေအနေတွေကဘယ်လိုအခြေအနေရှိလဲတိုးတက်လာလားပြင်ဆင်မှုကိစ္စဆောင်တဲ့ခါမှာဘယ်လိုအခက်အခဲတွေဘယ်လိုအခြေအနေတွေရှိနေပါလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီမဲဆင်းပေါ့နော်မဲဆင်းကတ်တဲ့အခါမှာနောက်ဆုံးအချိန်ကတ်တော့ကျွန်တော်တို့14ရက်ကိုကျွန်တော်ရက်ထပ်တိုးပြီးတယ်ရက်ထပ်တိုးပြီးတော့ပြည်သူတွေလာကြည့်ပဲဒီမှာပြင်ဆင်မှုပထမပိုင်းမှာကျွန်တော်တို့ပြင်ဆင်မှုနည်းနည်းအခက်အခဲရှိကြတယ်ရှိရဆိုတာကိုယ်တိုင်ပြည်သူတွေလာပြင်မှာပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးပါတီတချို့ ਨੇ ဒီယူသောဝက်ကော်မရှင် ਨੇ နှိမ့်နိုင်ပြီးတဲ့အခါမှာနိုင်ငံရေးပါတီတချို့ကဒီအိမ်နိုင်ရာတော့မဲဆင်းနေလိုက်စကဲသူတို့ကနေအကျိုးဆောင်ပြီးတော့ကျွန်တော်ပြင်ပေးတာတွေ့ရပါတယ်အဲ့ဒီမှာလည်းကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်တိကျကကလိုအပ်တဲ့ဖောင်တွေပေါ့သက်ဆိုင်ရာဟိုမျိုးနယ်ကော်မရှင်အဖွဲ့အစည်းတိုင်းကော်မရှင်တွေကတော့ဒီခရိုင်ကြီးတော့ဒီဖောင်တွေရှိပါတယ်လို့ပြောပြီးမယ်တကယ်ကိုအောက်ခြေတကယ်ကိုဒီဟာကိုလုပ်ငန်းကိုဆောင်ရွက်ရတဲ့ရက်ကြီးကော်မရှင်အဖွဲ့အစည်းတွေမှာလုံလောက်တဲ့ဖောင်တွေမရှိတဲ့နေရာတွေမှာကျွန်တော်တို့မရှိတဲ့နေရာတွေလည်းတွေ့ရပါတယ်တချို့နေရာတွေမှာတော့လုံလောက်ဖောင်တွေထုတ်ပေးတာရှိတယ်ဒါပေမဲ့နောက်ဆုံးမှာဖြည့်ဆောင်မှုအနေနဲ့ဒီဖောင်တွေကိုကျွန်တော်တို့လိုအပ်လို့ရှိရင်ကော်မရှင်ကညှိနှိုင်းပြီးတော့ကိုယ့်အကူအညီနဲ့လှုပ်လာပြီးတော့ကျွန်တော်တို့လာပြန်တင်ရင်လည်းရပါတယ်ပြီးတော့ဖြည့်ဆောင်မှုတွေလုပ်ပေးတာရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့တွေ့နေရတဲ့အခြေအနေကခုနကကျွန်တော်ဒါလုံဆောင်ချက်ပြောသွားတဲ့ပုံစံတုတ်ကကြီးပေါ့လေတုတ်ကကြီးဆိုရပေါင်း180ကျော်ဟိုနေထိုင်တဲ့လူဟာမိမိနှစ်ပုံနေရဲ့မဲဆန္ဒနဲ့မှမဲမပေးခြင်းဘူးအခုရောက်လက်ရှိရောက်နေတဲ့နေရာမှာမဲပေးခြင်းနဲ့ဆိုရင်ဒီနေရာမှာကျွန်တော်အမေရိကန်ပြင်သွင်းခွင့်ပုံစံတုတ်ကကြီးနဲ့ကျွန်တော်တောင်းဆိုရမယ်အဲ့ဒါကကျွန်တော်အော်တိုဘာလာ၁၀ရက်နေ့မှာနောက်ဆုံးထားပြီးတော့ကျွန်တော်တောင်းဆိုရမယ်ဆိုတာကိုထုတ်ပြန်ထားတာရှိတယ်ဒါနဲ့ပတ်သက်လို့တချို့နေရာမှာခုနကျွန်တော်ကြားလိုက်ကြတာတုံးကကြီးဖောင်နေထုတ်ပြရဲဆိုပေမဲ့ဟာကျွန်တော်တို့ဒီအင်းစိတ်ညွန့်နေမှာဆိုရင်ကျွန်တော်ဒီနေ့ကျွန်တော်နေခင်းရကျွန်တော်မိတ်ဆွေတယောက်ကရက်ကြီးခရိုင်ကပြောပါတယ်တုံးကကြီးဖောင်နေကိုရက်ကြီးကော်မရှင်ရုံးနေမှာအချိန်ပတ်ထုတ်ယူပြီးတော့ဒီလောက်သွားထုတ်ယူပြီးဒီဖောင်နေနဲ့ဖြည့်ပြီးတော့ပြန်မလို့ပြောမှာဒီနေ့သူသွားတဲ့အခါမှာရက်ကြီးကော်မရှင်ရုံးတကူကသူ့မှာဒါလိုထုတ်ပေးဖို့အမိန့်မပေးထားသေးဘူးဆိုတာမျိုးသူ့ကိုပြောလိုက်ကြတာရှိပါတယ်အဲ့တော့ဒီအရေပတ်သက်လို့ညွှန်ကြားချက်တွေကလည်းတိကျပြသားတဲ့ရှင်းလင်းတဲ့ညွှန်ကြားချက်တွေကိုထုတ်ပြန်ဖို့လိုအပ်ပါတယ
်။ဘာ
လို့လဲဆိုတော့အဓိကဒီမဲဆန္ဒရှင်စီရင်မှန်ကန်မှုအတွက်အရေးကြီးဆုံးကတော့ကျွန်တော်တို့ကရက်ကြီးကော်မရှင်ဖွဲ့ဝဲတွေအရေးကြီးဆုံးပါ။သူတို့ကပြည်သူ့နဲ့တိုက်ရိုက်ကြည့်နေရတယ်။တိုက်ရိုက်ကြည့်နေရတဲ့လူတွေကဒီလူတွေမှတိကျခိုင်မာတဲ့ညွှန်ကြားချက်တွေဒီလူတွေလက်ထက်ရောက်ဖို့အရေးကြီးလို့လိုအပ်တဲ့ပစ္စည်းတွေရှိဖို့လိုအပ်ပါတယ်။နောက်တစ်ခုကမဲဆင်းကိုဘယ်လိုပြုစုအောင်လဲဆိုတဲ့ကောင်းမွန်တဲ့ကျွန်တော်တို့ဒီပြောမယ်ဆိုရုပ်ောက်ဝဲနဲ့ဆိုင်တဲ့အစဉ်အဆက်ပင်ကန်းတွေအသိပညာတွေဒီလူတွေမှာပြေဝါရှိဖို့လိုအပ်သေးရလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရဲအောင်လေးလိုက်ပေါ်မှာခဏနေပြပေါ့ခင်ဗျာကုသလွန်ဆောင်တဲ့ကိုကျွန်တော်ပြန်မေးချင်ပါတယ်ကုသလွန်ကြားပါလားခင်ဗျာ
โอเ
คကုသလွန်ဆောင်တဲ့ခုနဦးတီပြောသွားတဲ့ဖြစ်ရှင်းချက်ကိုတော့ကြားမိမှာပါကျွန်တော်နောက်ချက်မေးချင်တာပြောင်စုရုပ်ောက်ပွဲကော်မရှင်အနေနဲ့သူရဲ့ဖြစ်ရှင်းချက်ပေါ်မဲဆန္ဒရှင်စီရင်မှားတာဘာကြောင့်မှားတယ်နောက်တစ်ခုကမှားတာမှားတဲ့လူဝေဖန်တာကြီးကြီးမားမားပြောတဲ့လောက်တည်းမှာဟုတ်ပါဘူးဆိုတော့တစ်ချက်ပါပါတယ်နောက်တစ်ချက်ကကျွန်တော်မေးချင်တာကပြောစရုပ်ောက်ပွဲကော်မရှင်အနေနဲ့ခုနကကိုရဲအောင်ပြောသွားလို့တနေရာမှာတမျိုးလို့ဖြစ်နေတဲ့အခါကျတော့ရုပ်ောက်ပွဲကော်မရှင်အနေနဲ့တိတိကျကျညွှန်ကြားချက်တွေထုတ်ပေးနိုင်တဲ့အနေအထားမျိုးနောက်မဲရုပ်ောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုအနေအထားမျိုးအဲ့ဒါနဲ့ပတ်သက်လို့ရောကိုသားလုံးဘယ်လိုမြင်ပါလဲခင်ဗျာလုံလောက်ရဲ့လားလုံနေတယ်လို့မြင်ပါလားလုံနိုင်ရဲ့လားဟု
တ်ပထမဆုံးစပြောရမှာတော့လေဒီရုပ်ောက်ပွဲကော်မရှင်ကနေပြီးတော့မဲဆင်းစားပြီးထုတ်ပြန်တယ်ကွာဒီလိုဒီဒီကြကြပုံပုံလေးလေးမလုပ်ခဲ့တာရှိတယ်ဟိုဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီအချို့ဒီတမိုးတိုင်းမကရွာဒီမှာဆိုလို့ရှိရင်ဒီရုပ်ောက်ပွဲကော်မရှင်ကထုတ်တဲ့ဒီဘာပြောလဲမဲဆင်းတော့အဲ့မဲဆင်းကိုရက်ကအချို့ဒီလိုမှမကတ်ဘူးမကတ်ပဲနဲ့ဟိုတကယ်တမ်းဆိုရင်ဒါကြီးကခင်မာမင်သာရှိရဲ့နေရာမှာသူတို့တက်ပြရမှာပေါ့နော်တကယ်တော့အော်ရပ်ကအချို့ဒီလိုမှာကဲ24နာရီကြာကြည့်နိုင်တယ်ဆိုပေမဲ့လေတချို့ရပ်ကအချို့ဒီလိုမျိုးကြီးပိတ်ထားတာလို့အာနောက်ပြီးတော့အဲ့ဒီဟိုလဲကြီးကိုဒီမျိုးဆက်ဆရာပုံပြားမရှိလို့ဆိုပြီးတော့ဒီစာအုပ်လိုက်ကြီးကိုအာရပ်ကအချို့ဒီအိမ်ကိုယူသွားတာလို့ရပ်ကဟိုရပ်ကအချို့ဒီလိုမျိုးမှာမထားတာလို့ပေါ့နော်အစလေးကဟိုစပြီးလုတ်ခဲကိုကဟိုမှားရင်းလာတာပေါ့နော်ဒီလဲကြီးစထုတ်ပြတဲ့ချိန်ကအဲ့တော့ကျွန်တော်တို့ကလည်းမီးတယ်ဒီရုပ်ောက်ပွဲအစစ်အရရဲ့ကြီးရုပ်ောက်ပွဲကော်မရှင်ကြီးဟာရုပ်ောက်အုပ်ချုပ်ရေးတွေမီးတဲ့ခါမှာသူတို့ပြောတဲ့စကားကလည်းရှိသေးတယ်ကျွန်တော်တို့ကိုဒီရုပ်ောက်ပွဲကော်မရှင်ကနေပြီးဘတ်ဂျက်ချပေးထားတာမရှိဘူးကျွန်တော်တို့ကကိုထမင်းကိုစားပြီးတော့ကျွန်တော်တို့လုပ်နေရတာအဲ့တော့ခင်ဗျားတို့ကိုမဲဆင်းကိုကိုရှင်လို့ရှိရင်လိုက်ပြီးလိုက်ကြည့်ဆိုပြီးတော့ဘောနော်ဒီလိုမျိုးစားပြီးတော့သူတို့ကဟိုတုံ့ပြန်တာရှိပါတယ်ဒါကျွန်တော်တို့ဒါဟိုကျွန်တော်တို့လည်းကျွန်တော်တို့ရင်ထာနာမှာလည်းဒါပြင်ဖို့ပြရခဲ့ပါတယ်ဟုတ
်ကဲ့အ
ဲ့လိုမျိုးနဲ့ဆပြီးတော့ဟောပေါ့နော်မှားလာတာပဲနော်အဲ့ဒီမှားအခုချိန်ကြီးလည်းမှားနေတော့လေပြင်ဖို့လည်းခုနကပြောပြလို့ပေါ့တိုးတက်မှုရှိသလားဆိုတော့လေဟိုတိုးတက်မှုတော့ မဟုတ်ဘူးဒါပေမဲ့ပို့ပြီးတော့မှားအောင်လို့လုပ်နိုင်တဲ့အခွင့်အရေးကြီးများလာတယ်ဥပမာဆိုကျွန်တော်ပြောဥက္ကကြီးဆိုလို့ရှိရင်တင်ငန်းကြီးမှာသူတို့အဲဒီလိုမျိုးအိမ်တိုင်းစီလိုက်ဝေတာပေါ့နော်ဒါဆိုလို့ရှိရင်မဖြစ်သေးဘူးပေါ့ဟိုဘာဖြစ်လို့လဲဆိုတော့ဒီဥက္ကကြီးဝေတယ်ဆိုတာတကယ်တော့သူ့ရဲ့ဟိုလို user regulation ဖြစ်တဲ့အဲ့ကွတဲမှာရပောင်း180နေထိုင်ရမယ်ဟလာဟိုတခြားဟိုဒီတခြားမဲဆန္ဒနယ်မှာလဲမပေးပါဘူးဆိုတော့ဟလာဒီလူမျိုးမဲဆန္ဒနယ်မှာလဲပေးဖို့ဟိုဆက်ချက်ပါတယ်ဆိုတော့အဲ့လိုလျှောက်ပါပြီပေါ့နော
်
အဲ့လိုမျိုးကြီးရှိတော့မှဟိုထုတ်ပြရမယ်ဟာကိုအခုတော့ဒီလိုမျိုးဟုတ်ခဲ့နဲ့ဟိုဟိုဟိုလက်ကမ်းစာဆောင်တွေဒီလိုလိုက်ဝင်ရတော့နော
်ဒါကြီး
တော့ကျွန်တော်တို့ကတော့တန်ရရှိပါတယ်ဒီတိုင်းဆိုလို့ရှိရင်ပြည်သူ့ရဲ့ဘက်ကကော်မရှင်ကလောက်တာရာဒါတလွဲကြီးဖြစ်နေတယ်မာပီဆက်ဆက်မာနေလို့ပဲကျွန်တော်တို့ကပြောလို့ရပါတယ
်ဟုတ်ကဲ့ကုသလုံဆောင်ထက်ကိုကိုရအောင်လီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့ရရှင်နေချို့အလှည့်ပေးကြပါလေကိုကျော်မြင့်တင်ကိုကျော်မြင့်တင်ကကိုကျော်မြင့်တင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်
ကဲ့ကိုကျော်မြင့်တင်ကဘယ်နေရလဲဘယ်ရလဲအရင်ဆုံးပြောပါအောင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ပုံနာကျင်းမြို့ကဟိုကဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနစ်လို့ရပါပြီခင်ဗျာဟုတ်ကဲ့ပုံနာကျင်းအချင်းကြီးရောပါအောင်ဆွနစ်လို့ရပါပြီမင်းမြန်ရင်လည်းမင်းမြန်လို့ရပါတယ်
အဟောကဲ့ပါကျွန်တော်တို့ဒီပုံလုံးကျမ်းမြို့နယ်မှာဆိုလို့ရှိရင်ဒီမင်းစင်နာရှင်ကြီးပေါ့လေမင်းစင်ကြီးကလူတေးတေးနေရလူတွေပါနေပါတယ်မင်းစင်မှာနောက်ပြီးတော့အိမ်တစ်စုတစ်စုမှာနေပြီးတော့ကျွန်တော်တို့ဒီအသာစခင်နိုင်အထက်၅ဦးရှိလို့ရှိရင်လည်းဟိုက2ဦးပဲပါပါတယ်မင်းစင်မှာဒါကအဓိကတော့ဘာနာဆိုင်နေလဲဆိုတော့ကျွန်တော်တို့ဒီမြို့နယ်ကော်ဖီကော်မရှင်နဲ့ဆိုင်နေပါတယ်နောက်ပြီးတော့ရကောကြည့်ရကော်မရှင်နဲ့ဆိုင်ပါတယ်ရကောကြည့်ရကော်မရှင်တွေကလည်းပါလဲဆိုတော့ဒီတိတ်ပြီးတော့ပါလဲဆိုတော့ဒီကျေကောအုပ်ချုပ်မှုတွေကဟိုကနေဆက်တဲ့လက်တင်လူတွေခန့်ထားတွေ့ရတယ်ကျွန်တော်တို့နိုင်ငံခြားမှာဆိုလို့ရှိရင်နော်ဝေးနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကရက်ကောကျေကော်မရှင်အဖွဲ့ခွဲဆိုတာဒီတမကြားတဲ့လူတွေပေါ့နော်သူဟိုကရဲရော်ကချင်းညိုလက်သားတဲ့လူတွေပေါ့စီရတမလည်းရှိတဲ့လူတွေပဲခန့်ထားတွေ့ရတယ်ကျွန်တော်တို့ပုံငင်းမျိုးနေမှာကြာတော့ဒီကော်မရှင်ရက်ကောကျေကော်မရှင်တွေကရက်ကောအုပ်ချုပ်မှုတွေကနေဆက်တဲ့လူတွေပေါ့နော်လက်တင်လူတွေပဲခန့်ထားတွေ့ရပါတယ
်ကိုကျော်မြင့်တင်ကဘယ်လိုဖြစ်လို့နော်ဝေးကိုဥပမာပေးလိုက်တာလဲနော်ဝေးကိုဟုတ်ကဲ့
ဟုတ်ကဲ့ပါနော်ဝေးမှာကျွန်တော်ကရေဒီယိုမှာနောက်နော်ဝေးမှာလက်ရှင်လောက်တာရုပ်က
ောင်းလောက်တာမှာအဲ့လိုအဲ့ရယူကောက်ဝဲချင်းတွေလိလာယူနေကြအဲ့တော့ခုနကကျွန်တော်တခုမေးချင်တာခုနအမားယုံနေနဲ့ပတ်သက်လို့အမားယုံနေနဲ့ပတ်သက်လို့ပြင်ဆင်တာတို့ဘာလို့ကောကိုကျော်မြင့်တင်ပါဝင်ဒေသခံတွေကကြိုးစားကြသေးလား
အာကျွန်တော်တို့ရခိုင်ကျွန်တော်ပုံမြင့်မြင့်နဲ့ကြာတော့လူတွေကဒီတပောင်းဘေးရန်တွေနဲ့ပတ်သက်ပြီးတော့ဒီဟိုပါပေါ့နောက်စံကန်တွေပေါ့နော်ရေလုံးငင်းတွေပေါ့ရေလုံးငင်းတွေအကုန်လုံးတာတမင်တွေချုပ်ပျက်စီတယ်နောက်ပြီးတော့လေယာဉ်မြေတွေတက်စီတဲ့အခါမှာဒီလူတွေကပါလဲဆိုဒီရုပ်ောက်ဝင်နဲ့ပတ်သက်ပြီးတော့မင်းစင်းနေပါမပါဘူးဆိုတာရကောကော်မရှင်ရုံးမှာစော်ပြီးကြည့်တာတော်တော်များအားနေပါခင်ဗျာ
ဟုတ်ကဲ့စိတ်ဝင်စားကြဦးဘောချင်းကြီးရေဘေးကလည်းဖြစ်နေတော့စိတ်ဝင်စားကြတဲ့သဘောပေါ့
ဟုတ်ကဲ့ပါအဓိကတော့ပါလဲစိတ်ဝင်စားဘူးဗျာအဓိကစားဝန်းနေရတယ်တော်တော်ခက်ခဲရှိတယ်ဒီလေယာဉ်လုံငင်းခွင်တွေအကုန်လုံးရေလွှမ်းမိုးတော့တဲ့ခါမှာကျွန်တော်တို့ဒီတောက်တူတွေဒေသခံပြည်သူတွေကတော်တော်ကိုမင်းစင်းနေပတ်သက်ပြီးကျွန်တော်စိတ်ပြီးတော့စိတ်ဝင်စားမှုအတော်တော်များအားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုချုံမြင့်ကြီးကျေးဇူးပါခင်ဗျာကျွန်တော်မြန်မာနိုင်ငံကလည်းဒီမက်ဆန်နာတွေပဲပေးကန်ဒီယာအဲ့လိုအခြေအနေမျိုးခဏကြုံရတဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ကိုရဲအောင်နည်းနည်းလေးဆွေးနွေးပေးပါလားအခုရေဘေးကနေလို့ပါကိုကြုံရတဲ့မက်ဆန်နာရှင်စင်းကိစ္စတွေတိုက်တိုက်နေတဲ့ခါကျတော့ဒီကိစ္စကအခက်အခဲတစ်ခုဖြစ်လာနိုင်လား
ဟုတ်ကဲ့ပါအဲ့ဒါကတော့ကျွန်တော်လည်းမြင်ပါတယ်အခက်အခဲတစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့ဒီရာနဲ့ပတ်သက်လို့တော့ဗောနော်ကျောင်းစီရေကောက်ဝဲကော်မရှင်ကတော့သူကပြောထားလဲဆိုတော့ဒီသူ့ရဲ့ဖြည့်ရှင်ချက်ကတော့ဒီမေးပြီးတဲ့အခါမှာအထောက်အထားတွေဒီကြောက်ဆုံးသွားရင်လည်းဒီအရင်ကတော့ကျွန်တော်ဆက်လက်လုပ်ရဲသွားမလားမေးပြီးခွင့်အထောက်အထားတွေဒီရက်ွက်တဲ့ guide ဝေးပေးမယ်ဆိုတာသူပြောပါတယ်ဒါပေမဲ့ဟိုဘာအခက်အခဲရှိနိုင်လဲဆိုတော့အခုကျွန်တော်တို့ဒီလောက်ကုန်လို့ရှိရင်ပြင်ညာမဲ့မေးစရင်ဟာဒီသဘောဘီအန်အေဒီတော့ကျွန်တော်တို့ဟာရက်ကိုကျွန်တော်တို့ရွှေ့လိုက်ပါတယ်နောက်မှာကျွန်တော်တို့ကြီးညာနိုင်မယ်ဆိုအပြုဖြစ်နေပါတယ်အဲ့ဒီမှာကျွန်တော်တို့ဘာရှိလဲဆိုလို့ရှိရင်ဒီနောက်ဆုံးမင်းစင်းကြီးကတ်တဲ့အခါမှာပြင်ဆင်တာတွေဖြစ်ဆက်တာတွေကန့်ကွက်တာတွေလုပ်ကြပါတယ်အဲ့ကန့်ကွက်တာတွေပြင်ဆင်တာတွေဖြစ်ဆက်တာတွေကျွန်တော်တို့ကော်မရှင်ကဒီရက်ကြီးကော်မရှင်တွေစီကိုတင်ပြထားတာရှိတယ်ဒါပေမဲ့သူ့ရဲ့ဥပဒေအရဆိုရက်ကြီးကော်မရှင်တွေက9ရက်အတွင်းဒီတင်ပြတဲ့လူတွေစီကိုပြန်ပြီးအကြောင်းပြန်ပေးရတယ်လက်ခံနဲ့လက်မခံဘူးပေါ့နော်သူတင်ပြချက်ဒီပေါ်မှာအခုကကျွန်တော်တို့အကြောင်းပြန်တာကိုကျွန်တော်တို့မကြားဘူးမကြားတဲ့အခါမှာအခုကတည်းကမဲစရင်ပြီးငါတို့ကကျင်းစင်းနေတတ်မှန်တောက်ဆိုတဲ့လူရဲ့မဲစရင်နေပြန်ပြင်ပြီးတော့ကတ်မှာလားဟုတ်လားအဲ့ဒါကလည်းကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းပါအဲ့လိုပြန်ကတ်တဲ့အခါမှာတင်တဲ့လူတွေအကုန်လုံးကိုလက်ခံပြီးတော့ပြန်ပြင်တာဘယ်လိုလဲဆိုတာကလူတိုင်းကအပိတ်တစ်ခုအလိုအနေနဲ့ကိုဖြတ်ပြီးတော့ကြည့်ရမယ်တဲ့ဘုံမျိုးကိုကျွန်တော်တို့ရောက်နေတာတွေ့ရတယ်ဗျ
ဟုတ်ကဲ့ခု
ဒီရက်တစ်ခုကအရှိပိုင်းမှာမဲစရင်ကောက်တဲ့အခါမှာနိုမာလာ30ရင်းနေအဲ့ဒီကိစ္စကိုဘယ်မှာဖြစ်လို့ဒီအကုန်လုံးကိုကျွန်တော်တို့ကကြည့်ပေါ့ပြီးပြတာအခုဒီကောက်ွယ်ကနိုအဖြစ်နေ
โอเคကိုရဲအောင်လိုင်းလိုင်းကကျွန်တော်တို့တေချာမကြတော့ခင်ဗျာကျွန်တော်တို့ရှင်တယောက်ကိုလှည့်ပေးခြင်းပါတယ်ကိုမောင်တသနာကိုမောင်တမောင်တသနာဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ဗျာအခုဒီဖိုင်းနေတဲ့ဒီဟ fire ni ada. Jadi sesi sesi fire fire ni sendiri punya. Tiga solusi ni ada fire ni di. Oh, tunggu yang agaknya, selesai yang agaknya, konsa yang agaknya, jauh 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 jauh. Tiga solusi ni juga berkongsi yang tu lebih naga. Alah di liga dengan yang ada di alam, ko dengan yang ada di alam ye. Nah, tiga tu sana jadi ukur. ที่จะที่ฝ่ายที่ถูกว่าโอ้ยใครรู้เนี่ยเท่าไหร่สิเดี๋ยวอ่ะอีกอย่างสักตัวละดีแต่สองตัวละดีอารมณ์จะจริงว่าสิเดี๋ยวจะอุกันถ้าตัวที่ในไอ้ปฏิอารมณ์เนี่ยส่วนใหญ่โอ้ยก็เป็นกองเชียร์จะจริงฝ่ายที่อู้อ่างที่จะสร้างเงินมาสุดเลยสิได้ที่ฝ่ายตัวอยู่ในวันไหนเดี๋ยวตัวตัวลงมาจะชาวลงมาที่ลูกพิศดารข้าวจะอู้คู่จะมาที่ลูกเชิดสุดอ่ะ
ดีกว่าที่ทำวิชาอยู่กับคนเช่นเราตัวฟ้ายังอยู่สุดเลยเช่นแต่ในไอ้ปฏิอารมณ์อะไรบ้างเหรอจะจีบฝรั่งหรือบ้างเหรออู้อ่างวิสังยังว่าสุดเลยเช่นจำนวนว่าที่จะอยากสิ่งที่เราอยากเนี่ยโอเคมองจันทร์นะจีจูบอกว่าเขมีอาจารย์เช่นเลือดเต็มยาหรือว่าจันทร์นายสักกันต้องเสียเราต้องยาวอะไรจันทร์กูตาลงเมจิมาเลยเขมีดีกูลงเมษนาชินสีอามายุงกิสาที่อันนี้ตอนนี้อยู่กับเวทียกูตัวบิดที่ไกลไหนล่ะที่อันนี้ตามมุ่งเมตัวไหนล่ะไม่รู้ยูซา
တော့မပြောပါဘူးအဲ့တော့မင်းအမအင်းလို့တော့ရုပ်ောက်ပဲဘယ်လိုမှတရားမျှတမှုရှိတယ်မှာမဟုတ်ပါဘူးနောက်တစ်ခုကတော့ဟိုပါလေဒီပြည်တော်စုရုပ်ောက်ပဲကော်မရှင်ကဒီနိုင်ငံတကာဖန်နေပေါ့ဥရောပသမဂ္ဂဖန်နေဒီလောက်တုံးလာတော့မှဒီလောက်ဟိုမှန်ကန်ကြည့်ကြတဲ့ရုပ်ောက်ပဲဟိုပေါ့နော်နည်းနည်းထုတ်မပြနိုင်ဘူးဆိုလို့ရှိရင်အဲ့တော့ကစားတော့လာတော့သူတို့လူလဲချင်းမှမကြံထုတ်ပြနိုင်လို့ရှိရင်ဘယ်လိုဘယ်လိုလုပ်လဲပေါ့နော်ရှေ့ဆက်ပြီးတော့အဲ့တော့ဒီလူလေးနဲ့ရောဒီယူကောက်ပဲကိုဟိုဘယ်လိုလုပ်ပြီးတော့ဟိုယူကြီးစိတ်ချတဲ့ယူကောက်ပဲဖြစ်နိုင်မယ်ပေါ့နော်အဲ့လိုမျိုးစသဖြင့်ပေါ့အကုန်ကတော့အဲ့လိုလူချင်းကြီးကတော့ထုတ်နေကြတာပဲဒါလူကြီးကြီးကြားတဲ့
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒဲလီလဲစီစဉ်ကျွန်တော်တို့အချိန်ဆွေးသွားလို့ပါပေါင်းဆွေးနွေးပြီးတဲ့ကိုရဲအောင်ကိုတာလွန်ဇောင်းထက်နဲ့ကျွန်တော်တို့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလဲစီစဉ်ဒီမှာပဲရနာခွင့်ပေးပါ
လေလိုင်းအစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့ကျန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်ရှင
်ထိုင်းနိုင်ငံမှာအေရဝန်နဂုံးမှာဘုံခွဲသူလို့မတင်ကြတဲ့သူတစ်ယောက်ကိုဖမ်းဆီးလိုက်ပါတယ်ဖမ်းဆီးထားသူဟာနိုင်ငံသားတစ်ယောက်ဖြစ်ပြီးတော့သူ့ကိုဖောက်ခွဲရေးပစ္စည်းတွေပိုင်ဆိုင်မှုနဲ့တရားစွဲလိုက်တယ်လို့ရဲကပြောပါတယ်လောလောဆယ်တော့သူ့ကိုစစ်တပ်ရဲ့အချုပ်မှာဖမ်းဆီးထားပါတယ်ဒီလာဇန်းပိုင်းတုန်းကပောက်ကွဲမှုကြောင့်နိုင်ငံသားတွေအပါအဝင်လူပေါင်း20သေဆုံးခဲ့ပါတယ်မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်နာဂျစ်ဘရဆက်ကိုငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြနေကြပါတယ်အစိုးရပိုင်း 1MDB ယင်းနိမြုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ်နာဂျစ်ဘရဆက်ရဲ့ကိုပိုင်ဗန်စင်းရဲကိုဒေါ်လာ3,900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရဲ့အဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ပါစီကဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါအာဏာပိုင်တွေတားမြစ်ထားတဲ့ကြားကပဲဒီအဝါရောင်တွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူထောင်ထဲချီဟာဒီကနေ့လမ်းပေါ်တွေထွက်ပြီးတော့ဆန္ဒပြနေကြပြီးနောက်ဖန်တနည်းကနေနေအထိဆက်ပြကြသွားကြမယ်လို့စီစဉ်ထားကြပါတယ်အီဂျစ်နိုင်ငံမှာတော့မတရားအသင်သတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့အယ်ဂျာဇီရာသတင်းတောက်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီချခဲ့ပါတယ်။ပြန်လည်ဆစ်ဆေးခဲ့တဲ့ဒီအမှုအတွက်ကိုင်ရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့တာပါ။သူတို့3ယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုလည်းခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကပြောပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒန်နိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကခေါ်ဆောင်သွားပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စံပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဟန်ဂေရီနိုင်ငံနဲ့နယ်စပ်နားကဒီအဝေးပြေးလမ်းပေါ်မှာအလောင်း18လောင်းကုန်တင်ကားထဲမှာတွေ့ရှိခဲ့တဲ့သတင်းကြောင့်သူ့အနေနဲ့တုံ့လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားခဲ့ပါတယ်ရှင်။
ရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ပိုင်နမ်ဖြစ်ပါတယ်ရှင်။ကျမအနံလပိုင်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.